Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ2020ခုနှစ်အောက်တိုဘာလ18ရက်စနေနေ့ညပဲ VOA စီစဉ်တွေကို Washington DC ကနေစတင်ထုတ်လွှင့်နေပါပြီ COVID-19 ရေပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုအရင်ဆုံးနောက်ဆုံးရသတင်းတွေကိုကျွန်တော်ကြော်ကြော်သိနေကိုရန်နိုင်လို့ပြောပြပါမယ်အာဖဂန်နစ္စတန်နိုင်ငံမှာ Al-Qaeda အဖွဲ့ရဲ့အင်အားနဲ့လွှမ်းမိုးမှုအပေါ်အမေရိကန်ပြည်တော်စုကရှော့တွေ့နေတာနဲ့ပတ်သက်ပြီးစိုးရိမ်မှုတွေတိုးလာနေပါတယ်။သမ္မတအင်ဂျီလိုကတော့အာဖဂန်မှာချထားတဲ့အမေရိကန်တပ်ဖွဲ့တွေကိုပြန်ခေါ်ရေးရဲတပ်မတ်ဖို့ကိုညီမန်းချက်ကြီးကြီးနဲ့ဆက်ပြီးပြောဆိုနေသေးပါ။အဲဂိုင်ဒါအဖွဲ့ဟာတိတိတသားကိုအားပြော့သွားပြီလို့အမေရိကန်ကသုံးသပ်တာနဲ့အာဖဂန်တာဝန်ရှိသူတွေသာမကအကြမ်းဖက်ဝါဒတိုက်ဖြတ်ရေးနိုင်ငံတကာကတာဝန်ရှိသူတွေကပါသုံးသပ်တာကြမှာအကြီးအကျယ်ကိုကွာဟနေပါတယ်။အဲဂိုင်ဒါအဖွဲ့ဟာအချိန်မောင်းများစွာထိုးနှက်ဖြိုခွဲခံခဲ့ရပြီမဲ့လေအာဖဂန်နိုင်ငံတွင်းမှာအခိုင်အမာခြေကုပ်ယူထားနိုင်စေပဲလို့အာဖဂန်တာဝန်ရှိသူတွေနဲ့အကြမ်းဖက်ဝါဒတိုက်ဖြစ်ရေးနိုင်ငံတကာတာဝန်ရှိသူတွေကသတ်မှတ်ထားတာပါအကြီးတန်းခေါင်းဆောင်တွေတောင်မှကညာနဲ့ချီတဲ့လက်နက်ကိုင်အဖွဲ့ဝင်တွေဟာအာဖဂန်နစ္စတန်မှာဆက်ရှိနေစေပါပဲလို့အစ္စလာမ်ရဲ့နိုင်ငံတော်အဲဂိုင်ဒါနဲ့တာလီဘန်ဆိုင်ရာကုလသမဂ္ဂလေလံစောင့်ကြည့်ရေးအဖွဲ့ရဲ့လုပ်ငန်းညှိနှိုင်းရေးမှူးအက်ဒမွန်ဖစ်တန်ဘရောင်းကအာဖဂန်နစ္စတန်နိုင်ငံနဲ့ပတ်သက်ပြီးတောက်ကြံလေးကလုပ်တဲ့အွန်လိုင်းဆွေးနွေးပွဲတစ်ခုအပြင်ပြောသွားပါတယ်။အယ်ဂိုင်ဒါအဖွဲ့နဲ့ပတ်သက်ပြီးသတိပေးတာတွေကအခုမှထွက်လာတာတော့မဟုတ်ပါဘူး။အယ်ဂိုင်ဒါအဖွဲ့ဟာအာဖဂန်နိုင်ငံပြည်နယ်၁၂ခုမှာလေဝဲလှုပ်ရှားနေပြီးတပ်ဖွဲ့ဝင်400ကနေ600အထိရှိနေနိုင်တယ်လို့ပြီးခဲ့တဲ့ဇူလိုင်လကထုတ်ပြန်တဲ့ကုလသမဂ္ဂအစိုးရအစတစ်ခုမှဖော်ပြထားပါတယ်။သမ္မတဒေါ်နယ်ထရမ့်ဟာတောက်ကြံနေတုန်းကဖလော်ရီဒါပြည်နယ်ဖော့မိုင်ယာစ်မြို့မှာမဲဆွယ်ပွဲလုပ်ခဲ့ပါတယ်။ဖလော်ရီဒါပြည်နယ်ဟာတက်ကြီးရွယ်ကိုမဲဆန္ဒရှင်တွေအများဆုံးရှိတဲ့ပြည်နယ်တစ်ခုဖြစ်တာကြောင့်အဲ့ဒီမဲဆန္ဒရှင်တွေကိုရည်ရွယ်ပြီးမဲဆွယ်တဲ့အနေနဲ့လက်ရှိကိုဗစ်ကာယောဂါဘေးကနေသူတို့ကိုအကာအကွယ်ပေးသွားပါမယ်လို့သမ္မတထရမ့်ကပြောပါတယ
် I will defend you and I will fight for you with every ounce of energy and conviction
ကျွန်တော်တို့ကိုကျွန်တော်အကာအကွယ်ပေးပါမယ်ကျွန်တော်မှရှိသမျှခွန်အားကြိုးပမ်းအားထုတ်မှုတို့နဲ့အစွမ်းကုန်လှုပ်ဆောင်ပေးသွားပါမယ်လို့သမ္မတထရမ့်ကဆိုပါတယ် 2020 ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာမဲပေးခွင့်ရမယ်အသက်65နှစ်နဲ့အထက်မဲဆန္ဒရှင်အရေအတွက်ဟာမဲဆန္ဒရှင်အားလုံးရဲ့23ရာခိုင်နှုန်းထိရှိတာမို့အနည်းဆုံး1980ပြည်နှစ်ကလေးကဆိုရင်အများဆုံးအရေအတွက်ဖြစ်ပါတယ်။2016ခုနှစ်သမ္မတရွေးကောက်ပွဲမှာဒီမဲဆန္ဒရှင်တွေရဲ့ထောက်ခံမှုကိုသမ္မတထရမ့်က900ရာခိုင်နှုန်းအတားနဲ့အနိုင်ရခဲ့တာပါ။ဒါပေမဲ့လည်းအခုရွေးကောက်ပွဲအတွက်နောက်ဆုံးကောက်ယူထားတဲ့လူလူသဘောထားစစ်တမ်းတွေမှာတော့ဒီမိုကရက်သမ္မတလောင်းဂျိုးဘိုင်ဒန်ကတိတိတသားပဲထောက်ခံမှုပိုရနေတာပါ။NBC နဲ့ The Wall Street Journal တို့ပူးတွက်ပြီးမကြာသေးခင်ကကောက်ယူခဲ့တဲ့လူလူစစ်တမ်းမှာအသက်65နှစ်နဲ့အထက်မဲဆန္ဒရှင်တွေရဲ့62ရာခိုင်နှုန်းကမစ္စတာဘိုင်ဒန်ကိုထောက်ခံကြပြီးသမ္မတထရမ့်ကတော့35ရာခိုင်နှုန်းကပဲထောက်ခံကြတာတွေ့ရပါတယ်။သမ္မတထရမ့်အပေါ်ဒီမဲဆန္ဒရှင်တွေရဲ့ထောက်ခံမှုဟာဒီနယ်အများပြားမှာရော့ကျနေပြီးဒါဟာအဓိကအားဖြင့် COVID-19 နဲ့ပတ်သက်လို့သမ္မတထရမ့်ရဲ့ပြောဆိုကြံကြံပုံတွေကြောင့်ဖြစ်တယ်လို့လေ့လာသူတွေကသုံးသပ်ပါတယ်။အမေရိကန်ပြည်တော်စုဒုဝန်ကမျိုးကြီးတွေမှာ Women's March လို့ခေါ်တဲ့အမျိုးသမီးတို့ခြေတပွဲကြီးဒီနေ့လှုပ်ဖို့ရှိပြီးကိုဗစ်ကပ်ရောဂါပေးရင်ဆိုင်နေရတဲ့ကြားမှာပဲလူထောင်ပေါင်းများစွာပါဝင်ကြမယ်လို့စီစဉ်သူတွေကမျှော်လင့်ထားပါတယ်။ Washington DC မြို့တော်ကခြေတပွဲကိုစီစဉ်သူတွေကတော့နိုင်ငံရေးအယူအဆအရလဝဲဘက်ကိုရင်းတဲ့ကိစ္စရပ်မျိုးစုံပေါ်အဓိကဦးတည်ချက်ထားပြောဆိုမှုစီစဉ်ထားပါတယ်။ဒီထက်မှာသမ္မတဒေါ်နယ်ထရမ့်ကိုထောက်ခံမဲ့မပေးဘဲဖြုတ်ချရေးအမေရိကန်မဲဆန္ဒရှင်တွေကိုတိုက်တွန်းဖို့နဲ့conservative wardi တရားသူကြီး Amy Coney Barrett ကိုတရားရုံးချုပ်တရားသူကြီးအဖြစ်ခန့်အပ်ဖို့အမိတင်သွင်းတဲ့အပေါ်ကန့်ကွက်ဖို့ဆိုတာတွေပါဝင်ပါတယ်။ American ပန်းချန်တဲ့တတော်များဆိုင်ရာဌာနကထုတ်ပေးထားတဲ့ခြေတက်ပွဲခွင့်ပြုမင်းအရ Washington DC မြို့တော်က Freedom Plaza မှာလုပ်မဲ့နေ့လယ်ပိုင်းစူဝေးဘက်မှာလူပေါင်း 6,000 ကနေ 10,000 ကျားလာမယ်လို့ပွဲစီစဉ်သူတွေကခန့်မှန်းထားပြီးအဲဒီကနေတရားရုံးချုပ်နေရာကိုခြေတက်ကြမှာဖြစ်ပါတယ်။conservative wardi အမျိုးသမီးအဖွဲ့တစ်ဖွဲ့ကစီစဉ်တဲ့တံပြန်ဆန္ဒပြပွဲတစ်ခုကိုလည်းတရားဥပဒေမှာဒီနေ့လုပ်ဖို့ရှိပါတယ်။တရားသူကြီး Barrett ကိုတရားဥပဒေတရားသူကြီးဖြစ်ခန့်ထားဖို့အမိတင်သွင်းတာကိုထောက်ခံတဲ့အနေနဲ့ I am with her ဆိုတဲ့စူဝေးပွဲတစ်ခုကိုလုပ်ဖို့ Independent Women's Forum ဆိုတဲ့အဖွဲ့ကစီစဉ်ထားတာဖြစ်ပါတယ်။အဇာဘိုင်ဂျန်နိုင်ငံကန်ဂျာမြို့ကိုဒီနေ့ဆော့ဘန်ကဒုံးကျည်နဲ့ပြစ်ခတ်တိုက်ခိုက်တာကြောင့်လူ12ယောက်ထဲမှလည်းသေဆုံးပြီးအယောက်40ဒဏ်ရာရသွားတယ်လို့အဇာဘိုင်ဂျန်အာဏာပိုင်တွေကပြောပါတယ်။ အာမေနီးယားနိုင်ငံတွင်နေရာနှစ်ခုကနေပြစ်ခတ်လိုက်တဲ့ဒုံးကျည်တွေဟာဂန်ဂျာနဲ့မင်ဂါချီဗမြို့တွေမှာကျလာခဲ့တယ်လို့အဇာဘိုင်ဂျန်ကာကွယ်ရေးဌာနကဆိုပါတယ်။နော်ဂိုနိုခရာဘတ်ဒေသနဲ့ပတ်သက်ပြီးဆယ်စုနှစ်ပေါင်းများစွာတနိုင်ငံကြားဖြစ်လာတဲ့ပြည်ပကဟာ1994ခုနှစ်မှာအပြစ်ခတ်ရက်စဲခဲ့ပြီးကတည်းကဆိုရင်အပြင်းထန်ဆုံးပြန်ဖြစ်လာတာပါ။အာမေနီးယားလူမျိုးအများစုနေထိုင်တဲ့နော်ဂိုနိုခရာဘတ်ဒေသကဆိုဗီယက်ပြည်တော်စုပြိုကွဲချိန်ကာလ1990ခုနှစ်မှာအဇာဘိုင်ဂျန်ကနေခွဲထွက်ပြီးလွတ်လပ်ရေးကြေညာခဲ့ပြီးတဲ့နောက်ပဋိပက္ခဆားခဲ့တာဖြစ်ပြီး1994ခုနှစ်မှာအပြစ်ခတ်ရက်စဲရေးသဘောတူညီချက်မရခင်လူပေါင်း 3,000 ထက်မနည်းတေဆုံးခဲ့ရပါတယ်ခင်ဗျာ
။ဒီလိုမျိုးစံတဲ့များတဲ့မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 နာရီကနေ 10:00 နာရီထိပိုင်းဒိုမီတာ31 kHz 9833ညပိုင်းဒိုမီတာ32 kHz 9383ညပိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနစ်တင်းတွေမှာပိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီလိုရဲ့စနေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ရှင်းပြပေးသွားမှာဖြစ်ပါတယ်ကမ္ဘာပေါ်မှာနေစဉ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဟာစံချိန်တင်မြင့်တက်နေပြီးအထူးသဖြင့်ဥရောပနဲ့အမေရိကနိုင်ငံတွေမှာဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကပြောပါရယ်။လွန်ခဲ့တဲ့၄ရက်တွင်နေစဉ်ကူးစက်မှုနှုန်းဟာစံချိန်တင်မြင့်တက်နေတာဖြစ်တယ်လို့ WHO အကြီးအကဲဒေါက်တာ Tedros Ghebreyesus ကဂျနီဗာမြို့မှာမနေ့ကပြောပါရယ်။ကမ္ဘာပေါ်မှာအခုဆိုရင်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ 39.3 သန်းကျော်နဲ့သေဆုံးသူ 1.3 သန်းကျော်သွားပြီဖြစ်တယ်လို့ဂျွန်ဆော့ကင်တက္ကသိုလ်ကပြောပါရယ်။အမေရိကန်ပြည်တော်စုမှာလွန်ခဲ့တဲ့24နှစ်အတွင်းကူးစက်သူ 6,300 ကျော်ရှိပြီးတော့စုစုပေါင်းကူးစက်သူ 8,000 ကျော်သွားပြီဖြစ်ပါတယ်။အမေရိကန်ကပြည်내44ခုမှာရောဂါကူးစက်မှုတွေတိုးလာနေတယ်လို့လည်း AP သတင်းရဲ့စာရင်းတွေမှာဖော်ပြနေပါတယ်။ဒါပြင်တိဆုံးသူ 2,800 ကျော်ရှိရာကြောင့်အမေရိကန်ဟာကမ္ဘာမှာကူးစက်မှုနဲ့တိဆုံးမှုအများဆုံးနိုင်ငံဖြစ်ပါတယ်။အိန္ဒိယမှာတော့အိန္ဒိယနိုင်ငံက 9.4 သန်းနဲ့ကူးစက်မှုဒုတိယအများဆုံးနိုင်ငံဖြစ်ပြီးတော့ဘရာဇီးနိုင်ငံကတော့ 9.2 သန်းကျော်နဲ့တတိယအများဆုံးဖြစ်ပါတယ်ခင်ဗျာ။ယောဘနိုင်ငံတွေဘက်မှာလည်းယောဂါကူးစက်မှုတွေမြင့်တက်နေပြီးပိုလန်၊ယူကရိန်း၊ဩစတြီးယားနိုင်ငံတွေမှာနေ့စဉ်ကူးစက်မှုနှုန်းစံချိန်တင်ခဲ့ပါတယ်။ပိုလန်မှာကယောဂါတိုက်ဖျက်ဖို့အတွက်ကန့်သတ်မှုတွေချမှတ်ထားချိန်မှာပဲဒီနေ့မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူ 9,622 ယောက်ရှိတယ်လို့ပိုလန်ကျန်းမာရေးဝန်ကြီးဌာနက Twitter ကနေသတင်းထုတ်ပြန်ထားပါတယ်။ဒါကြောင့်ပိုလန်နိုင်ငံမှာယောဂါကူးစက်ခံသူ 36,800 ကျော်နဲ့တည်ဆုံးသူ 3,523 ယောက်ရှိတယ်လို့ပြောပါတယ်။ရုရှားနိုင်ငံမှာတော့ဒီနေ့မှာဗိုင်းရပ်စ်ကူးစက်သူ 14,922 ယောက်ရှိတာကြောင့်အစုအပေါင်းကူးစက်ခံရသူ 13,800 ကျော်သွားပြီဖြစ်တယ်လို့ပြောပါရယ်။လွန်ခဲ့တဲ့24နာရီအတွင်း969ယောက်ထပ်မံသေဆုံးခဲ့တဲ့အတွက်သေဆုံးသူဦးရေဟာလည်း 14,002 ယောက်ရှိပြီလို့ရုရှားအနာမိုင်ကပြောပါရယ်။ယူကရိန်းနိုင်ငံမှာတော့ဒီနေ့မှာရောဂါကူးစက်ခံသူ 6,410 နဲ့နေ့စဉ်ကူးစက်မှုနှုန်းမှာအများဆုံးစံချိန်တင်ခဲ့တယ်လို့ယူကရိန်းမျိုးသားလုံခြုံရေးကောင်စီကပြောပါရယ်။အချိန်တည်းမှာပဲဩစတြီးယားနိုင်ငံဘက်မှလည်းနိုင်ငံသားရေးဝန်ကြီးအလက်ဇန်ဒာစကလန်ဘတ်ဟာကိုဗစ် -19 ရောဂါကူးစက်ခံထားတယ်လို့နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရကဒီနေ့မှပြောလိုက်ပါတယ်။ဩစတြီးယားနိုင်ငံမှာတော့ဒီနေ့မှရောဂါကူးစက်သူဦးရေပထမဆုံးအကြိမ်ဖြစ်တဲ့2000ကျော်ရှိခဲ့ပြီးတော့ကူးစက်သူ2318ယောက်ရှိတယ်လို့ပြည်တွင်းသတင်းစာတစ်စောင်ကရေးပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံမှာတော့လွန်ခဲ့တဲ့24နာရီအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူ 6200 ကျော်ရှိပြီးတော့စုစုပေါင်းကူးစက်ခံသူ 9.4 သန်းကျော်သွားပြီဖြစ်ပါတယ်။ဒီနေ့မှာယောဂါဘူတွေ့ရှိသူ 6,212 ယောက်ရှိပြီမဲ့နေ့စဉ်ကူးစက်မှုနှုန်းကတော့ဆက်ပြီးတော့ကျဆင်းလာနေပါတယ်။ဒါပြင်ဗိုင်းရပ်စ်ကြောင့် 838 ယောက်နောက်ထပ်တည်ဆုံးလာကြောင်းတည်ဆုံးသူစုစုပေါင်းကတော့ 13,298 ယောက်ရှိသွားပြီဖြစ်တယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။တရုတ်နိုင်ငံအရှေ့ဘက်ချန်းကကင်တောင်းမြို့မှာတော့မြို့မှာနေထိုင်သူလူဦးရေ 11 သန်းကိုဗိုင်းရပ်စ်ရှိမရှိစမ်းသပ်စစ်ဆေးတာတွေပြီးစီးသွားခဲ့ပြီးအခုချိန်ကြီးတော့နောက်ထပ်ကူးစက်သူတယောက်မှမတွေ့ဘူးလို့ပြောပါတယ်။ရှိတော်အစားဒေသဘက်မှာတော့အင်ဒိုနီးရှားနိုင်ငံမှာဒီနေ့မှနောက်ထပ်ဗိုင်းရပ်စ်ကူးစက်သူ 4,300 ယောက်တွေ့ရှိတာကြောင့်စုစုပေါင်းကူးစက်ခံရသူ 35,000 ကျော်ကျော်သွားပြီဖြစ်ပါတယ်။ဒါပြင်နောက်ထပ်သေဆုံးသူ84ယောက်ရှိတဲ့အတွက်သေဆုံးသူစုစုပေါင်း 12,431 ယောက်ရှိပြီးတော့ရှိတော်အစားဒေသမှာတော့အင်ဒိုနီးရှားနိုင်ငံဟာကူးစက်မှုနဲ့သေဆုံးမှုအများဆုံးနိုင်ငံဖြစ်ပါတယ်။မြန်မာအိန္ဒိယထိုင်းနိုင်ငံမှာဆိုရင်လည်းပြည်တွင်းကူးစက်သူ4ယောက်ရှိပြီးဒါဟာတလားကျော်ကာလအတွင်းမှာပထမဆုံးအကြိမ်ရောဂါကူးစက်မှုတွေပြန်တွေ့ရတာပါ။အဲ့ဒီပြည်ရင်ကူးစက်ခံသူ၂ယောက်ကတော့ထိုင်းမြန်မာနယ်စပ်နားကမြန်မာနိုင်ငံသား၂ယောက်ဖြစ်တယ်လို့ပြောပါရယ်မြန်မာနိုင်ငံမှာတော့မနေ့တောက်ကြာနေ့ကအထိကူးစက်သူ 3,300 ကျော်နဲ့တည်ဆုံးသူ999ယောက်ရှိသွားပြီဖြစ်တယ်လို့ကျွမ်းမရေးဝန်ကြီးဌာနကထုတ်ပြန်ထားပါရယ်ခင်ဗျာ ထိုင်းနိုင်ငံမှာဒီမိုကရေစီရဲ့ထောက်ခံတဲ့သူထောင်ပေါင်းများစွာဟာဒီနေ့မှလည်းဗန်ကောက်မြို့ကနေရာတော်မင်းများမှာဆန္ဒပြခဲ့ကြပါတယ်ထိုင်းစီရောက်ပြီးမင်းများစွာဆန္ဒပြနေတဲ့ဒီလိုကိုအာဏာပိုင်တွေဘက်ကမင်းညာကအင်အားသုံးဖြုတ်ခွဲခဲ့ပြီးတဲ့နောက်ဒီနေ့မှဆန္ဒပြတဲ့သူတွေစောင်းနေချီပြီးတော့ဆန္ဒပြခဲ့ကြတာပါမင်းကတော့ထိုင်းအစီအယုံနေနေရဲတပ်ဖွဲ့တွေကဆန္ဒပြတဲ့သူတွေကိုမိသက်ပိုက်တွေနဲ့နှိမ်နှင်းခဲ့ပြီးတော့ဆန္ဒပြပွဲမှာပေါင်တဲ့သူတွေကိုတိပြီးတော့နောက်ပိုင်းမှာအရေးယူလို့ရနိုင်အောင်အပြားရောင်အရေးတွေသုံးပြီးတော့နှိမ်နှင်းခဲ့ပါတယ်ထိုင်းဆိုရကနိုင်ငံတော်အရေးပေါ်အချင်းချင်းချင်းညာပြီးလူစုလူဝေးတွေမလုံချဖို့မိန့်ထုတ်ထားပေမဲ့လည်းဆန္ဒပြတဲ့သူတွေဟာအဲ့ဒီမိန့်ကိုဖီဆန်ပြီးတော့ဝန်ကြီးချုပ်ပရာယောနှုတ်ထွက်ပြီးမှုနဲ့ထိုင်းနိုင်ငံရဲ့စီးနင်းကမင်းစနစ်ကိုပြည်ပြင်းကြောင်းလဲမှုတွေလုပ်ဖို့ဆက်ပြီးတော့တောင်းဆိုခဲ့ကြပါတယ်။ဆန္ဒပြတဲ့သူတွေကိုအကြမ်းဖက်နှိမ်နှင်းခဲ့ရမယ်။အဲ့လိုအကြမ်းဖက်ဖို့အမိန့်ပေးတဲ့သူတွေကိုပြစ်တင်ဆုတ်ချတယ်လို့လည်းဆန္ဒပြခေါင်းဆောင်တူကပြောပါတယ်။ထိုင်းအာဏာပိုင်တွေဘက်ကဆန္ဒပြပွဲတွေကိုထိန်းချုပ်နိုင်ဖို့အတွက်ဗန်ကောက်မြို့ကအများပြည်သူတည်ယူဖို့ဆောင်ရွက်စနစ်တွေဖြစ်တဲ့ရထားလိုင်းတွေကိုရပ်တန့်လိုက်ပြီးဓာတ်တွေကိုလည်းဖိတ်လိုက်ပါတယ်။ဒါမဲ့ဆန္ဒပြတဲ့သူတွေကတော့ Facebook နဲ့ Twitter တို့လိုလူမှုကွန်ရက်မီဒီယာတွေကိုအသုံးချပြီးတော့ဆန္ဒပြပွဲတွေကိုစီစဉ်ခဲ့ကြပြီးတော့ထိုင်းအာဏာပိုင်တွေကတော့အဲ့လိုမျိုးလူမှုကွန်ရက်တွေကနေတဆင့်ဆန္ဒပြဖို့စီရင်တာတွေကိုအရေးယူမယ်လို့ပြောလိုက်ပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကစာပြီးဆန္ဒပြတဲ့သူတွေကထင်ရှားတဲ့သူ65ယောက်ထပ်မင်းဖမ်းဆီးခံခဲ့ရတယ်လို့ထိုင်းလူ့အခွင့်အရေးရှိနေများအဖွဲ့ကပြောပါတယ်။အခုလိုဆန္ဒပြတဲ့သူတွေကိုအကြမ်းဖက်ဖြိုခွင်းပြီးဖမ်းဆီးခဲ့တဲ့ပုံမှာလူ့အခွင့်အရေးအဖွဲ့တွေကလည်းပြစ်တင်ရှုတ်ချလိုက်ကြပါတယ်ခင်ဗျာ။The Voice of America. The 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 Voice of
America. The Voice of America. The Voice of America. The Voice of America.လူလဘီတရားမျှတတဲ့ရွေးကောက်ပွဲကျင်းပနိုင်ခြင်းမရှိဆိုတဲ့အကြောင်းပြချက်နဲ့ရခိုင်ပြည်နယ်တွင်းမြို့နယ်လုံးချုပ်ကိုမြို့နယ်နဲ့တခြားမြို့နယ်ကကျေးရွာအုပ်စုတော်တော်များများမှာရွေးကောက်ပွဲမကျင်းပတော့ဘူးဆိုတဲ့ပြည်အောင်စုရွေးကောက်ပွဲကော်မရှင်ရဲ့ဆုံးဖြတ်ချက်ဟာတရားမျှတမှုမရှိသလိုမဲပေးပိုင်ခွင့်ရှိတဲ့ပြည်သူတွေရဲ့မျှော်လင့်ချက်တွေကိုရိုက်ချိုးသလိုဖြစ်သွားတယ်ဆိုတဲ့လွှတ်တော်ကိုယ်စားလှယ်ရဲ့သဘောထားစုစည်းတင်ပြပေးချင်ပါတယ်လာမယ့်နိုဝင်ဘာလ၈ရက်နေ့မှာကျင်းပမယ့်2020ပြည့်နှစ်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲမှာလွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲကျင်းပဖို့အခြေအနေမရှိတဲ့အတွက်ရခိုင်ပြည်နယ်ပါဝင်တိုင်းရင်းဒေသကနယ်မြေတချို့မှာရွေးကောက်ပွဲကျင်းပတော့မှာမဟုတ်ဘူးလို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအောက်တိုဘာလ16ရက်နေ့မနေ့ကကြေညာချက်6ဆောင်ထုတ်ပြန်ပြီးနိုင်ငံကိုကြေညာလိုက်တာပါရခိုင်ပြည်နယ်ထဲမှာတော့ပောက်တော်ပုံနှကျုံရသေးတော်ဘူးဒီတော်မောင်တော်ကြောက်တော်မင်းများမြေပုံမြောက်ဦးမြို့နယ်စားတဲ့မြို့နယ်ပေါင်း6မြို့နယ်စလုံးနဲ့ကြောက်ဖြူမြို့နယ်မှာတော့ရက်ကွက်1ကျေးရွာအုပ်စု52အုပ်စုအမ်းမြို့နယ်မှာတော့ရက်ကွက်3ကျေးရွာအုပ်စု29အုပ်စုစစ်တေမြို့မှာတော့ကျေးရွာအုပ်စု4အုပ်စုတောင်ခုံမြို့နယ်ကရက်ကွက်10ရက်ကွက်ကျေးရွာအုပ်စု52အုပ်စုစားတဲ့မြို့နယ်ကျေးရွာအလိုက်အသေးစိတ်အမည်စည်းရင်းကိုရွေးကောက်ပွဲကော်မရှင်ဘက်ကထုတ်ပြန်လိုက်တာပါအခုလိုရွေးကောက်ပွဲကျင်းပဖို့တလမီးပါးတော့မလိုတော့တဲ့အချိန်မှမှကပ်ပြီးတော့ရွေးကောက်ပွဲမကျင်းပတော့ဘူးဆိုပြီးကော်မရှင်ဘက်ကရုတ်တရက်ထကြေညာလိုက်တဲ့အပေါ်မှာတော့အဲ့ဒီနယ်မြေမှာရွေးကောက်ပွဲဝင်ဖို့စီရင်ရေးဆင်းနေကြတဲ့တိုင်းရင်းသားအမတ်တော်များများအံ့ဩသင်ခဲ့ကြပါတယ်။လုံခြုံရေးအကြောင်းပြချက်နဲ့နိုင်ငံရေးအငြင်းထုတ်မှုပါလို့လက်ရှိမြေပုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်လက်ဖြင့်2020မှာမြေပုံမြို့နယ်မှာပဲပါဝင်ရှင်ပြိုင်ရွေးခံမဲ့ဥဖေတန်းကဖွေပန်ပြောဆိုလိုက်ပါတယ်
။ဖြစ်သိမ်းခံရတဲ့မြို့နယ်တွေကိုကြည့်လိုက်ခါမှာအကုန်လုံး AND ကအနိုင်ရတဲ့မြို့နယ်တွေဖြစ်တယ်။ဒီပေါက်တော်တို့မြေပုံတို့ဆိုတာစိုက်ပွဲတွေဖြစ်တဲ့နေရာတွေမဟုတ်ဘူး။ပေါက်တော်ဆိုရင်ဌာနတန်တော်မကြောက်ဘူး။တကယ်ဌာနမှာအကြီးကြီးဖြစ်ခဲ့ဘလို့မျိုးနေဆိုတော့ရွေးကောက်ပွဲမှာပြန်ထည့်ပြန်ရော။အဲတစ်ခါကလုံချုံရေးအပြင်ပေါ့နော်ဒီနိုင်ငံရေးအကျိုးအမြတ်အတွက်ညှော်ကိုးပြီးတော့စီးရင်နဲ့လုံချုံရေးနဲ့ပါတီနိုင်ငံရေးကိုရောသမမှွေပြီးတော့ထုတ်လိုက်တဲ့အဖြေလို့ပဲကျွန်တော်ကအဲ့လိုပဲပြောရမှာဖြစ်ပါတယ်ခင်ဗျ
။လက်ရှိမှာလည်းကြောက်တော်မျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်လက်ဖြင့်လာမယ့်2020ပြည့်နှစ်ရွေးကောက်ပွဲမှာကိုယ်စားလှယ်လောင်းအဖြစ်ဝင်ရောက်ရှင်ပြိုင်ရွေးခံမဲ့ဦးထွန်းဝင်းကလည်းဒီလောက်ရက်ကတော့ပြည်သူတွေရဲ့မျှော်လင့်ချက်ကိုရိုက်ချိုးသလိုဖြစ်သွားတယ်လို့ဆိုပါတယ်
။ရွေးကောက်ပွဲလေးနင်းလာတဲ့အခါကျတော့ကျွန်တော်တို့ကတော့ဒီကိုပြင်ဆင်လို့ရမယ့်အပိုင်းတွေကတော့ကျွန်တော်တို့ပြင်ဆင်နေကြပြီပေါ့ဒီရှိမှာတော့အောက်ချိန်မှာကျွန်တော်တို့ပြည်သူတွေရဲ့လိုအပ်ချက်တွေဒေသတွေကလူမှုဘဝပြဿနာတွေရှိနေတဲ့အခါကျတော့ဒီအချိန်မှာကိုစားပြုမှုဟာအရေးကြီးတယ်ဆိုတော့ဒီခင်စားမှုတွေနဲ့ဒီရွေးကောက်ပွဲကိုကျွန်တော်လည်းနေရတဲ့လူတွေတော်တော်များများကျွန်တော်တို့တွေ့နေရတယ်ပေါ့ဒီလိုရှိမှဒီလိုထုတ်ပြန်လိုက်တာကတော့ပြင်ကျွန်တော်လည်းချက်တွေကို ကုန်လုံးရိုက်ရှုလိုက်တယ်လို့ဖြစ်သွားတာပေါ့သူတို့အတွက်တော့ကျွန်တော်တို့အများကြီးကျွန်တော်တို့စိတ်မကောင်းဖြစ်ရတာပေါ့ဆိုတော့ပြည်သူကိုကိုစားပြုတဲ့လူတွေကပြည်သူတွေရဲ့ခံစားမှုတွေကိုတရားဝင်လမ်းကြောင်းကကျွန်တော်တို့ပြောခွင့်မရတဲ့အခြေခံမျိုးတွေကျွန်တော်တို့ဖြစ်သွားတာပေါ့
စစ်ဘေးယောဂဘေးတွေနဲ့ရင်ဆိုင်နေရတဲ့ရခိုင်ဒေသခံတွေအတွက်မဲပေးပိုင်ခွင့်နိုင်ငံသားတို့ရဲ့အခွင့်အရေးပါဒီမိုကရေစီအစိုးရလက်ထက်မှာမှဆုံးရှုံးနေနိုင်ရတဲ့အခြေအနေဖြစ်နေပါတယ်လို့ AMP ရခိုင်မျိုးသားပါတီရဲ့ဗဟိုကော်မတီဝင်အတွင်းမှုတဦးအောင်မရကျော်ကသုံးသပ်ပါတယ်
ဒီမိုကရေစီနိုင်ငံအနေနဲ့ပေါ်ဆောင်ဖို့အတွက်ကြွေးကြော်နေတဲ့ဒီဒီမိုကရေစီအစိုးရလို့ကျွန်တော်တို့ပြောနေတယ် NLD အစိုးရလက်ထက်မှာမှဒီမိဆန္ဒမျိုးတွေအလောက်လောက်အများကြီးပြည့်ဖြတ်ပြီးရင်လို့လှုပ်လိုက်တာကဒီမိုကရေစီမဆန်တဲ့အစိုးရဖြစ်သွားတာဒီပြောမယ်ဆိုရင်ကျွန်တော်တို့နိုင်ငံရေးပေါင်းကိုကျင့်လိုက်ပြီးရင်စိတ်ပေါင်းကိုရှေ့လိုက်တဲ့သဘောမျိုးဖြစ်တော့တယ်လက်ရှိအာဏာရအစိုးရကပဲအဲ့ဒီ UEC ကိုလွှမ်းမိုးပြီးရင်လုတ်တဲ့သဘောမျိုးအဲ့လိုမျိုးသုံးသပ်မိတာပေါ့ကျွန်တော်တို့ပြောမယ်ဆိုရင်ဒီဟာအတွက်ပြင်ဆင်ထားတဲ့လွှတ်တော်ကိုယ်စားလှယ်ပေါင်းကလည်းအများကြီးပဲကျွန်တော်တို့ပါတီတစ်ခုတည်းမဟုတ်ဘူးတခြားပါတီတွေရောသုံးရင်းကုန်ကြစရိတ်တွေကတော်တော်ကိုနစ်နာတဲ့သဘောမျိုးဖြစ်တော့တာပေါ့မတရားတဖြင့်လုတ်တယ်လို့ပဲကျွန်တော်တို့ကသုံးသပ်တာပေါ့အဲ့လို
ဒီလိုစစ်ဖြစ်တဲ့ဒေသတွေကအတိဒုက္ခရောက်နေတဲ့ပြည်သူကိုကိုးစားပြုတဲ့ပြည်သူကိုယ်စားလှယ်မရှိဘူးဆိုရင်ဒေသတွင်းကပြည်ပခါတွေဟာပို့ပြီးတော့ဆိုးဝါးကုန်မယ်လို့ပြည်သူလွတ်တော်ကိုယ်စားလှယ်ဥဖေတန်းကရှုမြင်ပါတယ်
။လူခွင့်ရေးရှုဖော်မှုတွေစစ်ရာဇဝမ်းမှုတွေအစိုးဖြစ်နေတဲ့နေရာမျိုးမှာဒီရွေးကောက်ပွဲမရှိလို့လွတ်တော်ကိုယ်စားလှယ်မရှိတဲ့နေမျိုးမှာပြည်သူကိုကိုးစားပြုတဲ့အတန်းဟာပျောက်သွားမှာဖြစ်ပါတယ်။အဲဒါကြောင့်ဒီဒေသမှာပို့ပြီးတော့ပြဿနာတွေပို့ပြီးတော့ရှုပ်ထွေးလာလိမ့်မယ်။အဲ2025ကြာမှာအပြည်သူတွေပို့ပြီးတော့ဒုက္ခရောက်လာလိမ့်မယ်ဆူရတာမလို့အဲ့လိုပဲသဘောပေါက်ပါခင်ဗျာ
တခါပြည်နယ်တွင်းဒေသတွေပါဝင်တိုင်းရင်းသားနယ်မြေတချို့မှာအခုလိုရွေးကောက်ပွဲမကျင်းပနိုင်တာနဲ့ပတ်သက်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကဘာကြောင့်လဲဆိုတာအတိအကျပို့ပြီးရှင်းရှင်းလင်းလင်းထုတ်ပြန်အသိပေးတင်တယ်လို့ဆိုင်ရာတိုင်းရင်းသားပါတီတွေကရောနိုင်ငံရေးလှစ်လာအကဲခတ်တွေကပါတိုက်တွန်းနေကြပါတယ်ရှင်ကျွန်မစုမမ
ဒီရင်မာဝိုင်းရုံးမြင့်တန်ကြားအစီအစဉ်လေးကိုဒီမိုကရက်တစ်မြမအတန် DVV ရုပ်တံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါ යි DVV ရုပ်တံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုးလူတွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွင်းဆောင်မင်းညာခံတွေနဲ့အပတ်စဉ်ကဏ္ဍတွေကို TVV ရုပ်တံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်ဒီမှာကုန်တင်ကားများဝင်ထွက်ခဲ့တဲ့တိုင်းမြန်မာနယ်စပ်မဲဆောက်မြို့ထုံထောင်းရက်ွက်အတွင်းမှာကိုဗစ်ကပ်ရောဂါပိုးတွေ့သူ5ဦးတွေ့ရှိတာကြောင့်စစ်တပ်စစ်ဆေးရေးဂိတ်တွေချထားလိုက်ပါတယ်ဒီသတင်းကိုတင်ဆက်ပေးလိုပါတယ်ကျွန်မအေးအေးမှာပါပြီးခဲ့တဲ့ရက်ပိုင်းအတွင်းမြဝတီမြို့ကနေမဲဆောက်မြို့ကိုဝင်ရောက်လာတဲ့ကုန်တင်ကားမောင်းသူ3ဦးမှာကိုဗစ်ကပ်ရောဂါပိုးတွေ့ရှိခဲ့ရတာကနေဒီလူနာတွေဝင်ထွက်သွားလာခဲ့တဲ့နေရာကိုထိုင်းကျန်းမာရေးဌာနကလူအုပ်စုလိုက်စစ်ဆေးမှုတွေပြုလုပ်ခဲ့ရမှာကိုဗစ် -19 ပိုးတွေ့သူလူနာ5ဦးထိရှိလာကြောင်းထိုင်းကျန်းမာရေးဌာနကတာဝန်ရှိသူတွေကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြခဲ့ပါတယ်။အောက်တိုဘာလ18ရက်နေ့မနက်ကစပြီးထုံထောင်းရက်ကွက်က6နေရာကိုလက်ဝကဝန်ထမ်းတွေနဲ့စစ်တပ်ဖိတ်တွေချထားပြီးရက်ွက်အတွင်အဝင်ထွက်ပြုလုပ်တာတွေကိုခွင့်မပြုတော့ဘဲကန့်သတ်ပိတ်ဆို့ထားပါတယ်။ထုံထောင်းရက်ွက်အတွင်မှာနေထိုင်နေတဲ့ရှေ့ကျောင်းစာတင်ကျောင်းကကျောင်းဆရာတဦးဖြစ်တဲ့ကိုလင်းလင်းထွန်းအောင်ကတော့အခုလိုပြောပြပါတယ်
။ထုံထောင်းထဲကနေမြို့ရဲကိုချိန်ခါရအပေါက်ရအကုန်ပိတ်လိုက်တယ်ကျွန်တော်မင်းကလောဆောင်ခါမရတော့ဘူး။ဟုတ်လား။ तू ကစီမီလောက်တော့အစတော့ပဲရှိအောင်မယ်။လုံလောက်တော့ကောင်းဆိုရင်တော့အဝင်ရောအထက်ကောင်မရတော့ဘူးပေါ့။အခုကတော့ဒီသူတို့တချို့အရေးကြီးသွားကြလာကြရှိရလို့ဒီလဲမေးပြီးညံပြီးသွားခွင့်ပေးတယ်။အဲ့ဟိုနားတင်နာကိစ္စရယ်ဆိုရင်ပြီးမသွားတော့ဘူးအရေးကြီးကိစ္စရှိတယ်ဆိုလို့ရှိရင်ပြီးသွားတယ်ဒါပေမဲ့သူကတောမောင်းနေစစ်သားတွေပါတဲ့ခါကျတော့အဲလက်မမရှိရသေးဆိုရင်မထွက်ကြဘူးတော့ပြောရရသေးလိမ့်ကြာ
တောက်ကြလေးကတော့ထိုင်းအထောက်ထားကိုင်ဆောင်ထားတဲ့အနေကြတဲ့မြန်မာနိုင်ငံသား2ဦးကိုကိုဗစ်ကပ်ရောဂါပိုးတွေ့ရှိကြောင်းထုတ်ပေါ်ပြောဆိုခဲ့ပြီးစနေနေ့မှာပဲသူတို့နဲ့ဆက်ဆက်သူနောက်ထပ်3ဦးမှာပိုးတွေ့ရှိခဲ့တာကြောင့်ထုံထောင်းရက်ကွက်ကိုစနေနေ့မနေ့ပိုင်းကစတင်ပြီးကန့်သတ်မှုတွေလုပ်လာတာဖြစ်ပါတယ်။ထိုင်းမှာအနေကြတဲ့မြန်မာနိုင်ငံသားမိသားစုမှာစတင်ဖြစ်ပွားပြီးတဲ့နောက်လူနာရီကိုတော့မဲဆောက်စည်းရုံကြီးမှာဆေးကုသပေးနေပါတယ်။မဲဆောက်မြို့ပိုင်းကတော့မဲဆောက်မြို့ကပြည်သူတွေအနေနဲ့စိုးရိမ်ပူပန်မှုတွေဖြစ်မနေကြပဲသက်ဆိုင်ရာအာဏာပိုင်တွေရဲ့ညွှန်ကြားချက်အတိုင်းလိုက်နာလုပ်ဆောင်သွားကြပါဆိုပြီးတိုက်တွန်းထားပါတယ်။ထုံထောင်းရက်ကွက်မှာမြန်မာနိုင်ငံသားတွေထောင်ကနန်းလောက်နေထိုင်နေကြတာဖြစ်ပြီးပြီးခဲ့တဲ့ရက်ကတော့ ထောင်ထောင်မဒီနာအစ္စလာမ်များနေထိုင်ရာနေရာကိုကိုဗစ်ကရောဂါပိုးစစ်ဆေးမှုတွေလူထောင်ကျော်ကိုစစ်ဆေးပေးခဲ့တာဖြစ်ပါတယ်အဲ့ဒီထဲကအခုဆိုရင်900ရဲ့အဖြစ်မှာကိုဗစ်တွေ့ရှိခဲ့တာဖြစ်ပါတယ်ဂျမမအေးမှာထိုင်းမြန်မာနေစပ်ကနေသတင်းပေးပို့နေတာပါ
မင်္ဂလာပါ ရှင် မြန်မာနိုင်ငံတော်အမှရှိတဲ့လူ့ကွင်းရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုအတန်အသက်ရှင်ပေါ့ဒ်ကတ်စီစဉ်ကနေကြိုဆိုလိုက်ပါတယ်ဒီစီစဉ်ကို Frontier မြန်မာနဲ့ Foundation Hyun Jae ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ကျွန်မကတော့ဇာနီပါဒီကဘက်မှာတော့ လက်တလုံးဖြစ်ပေါ်နေတဲ့ပြိပခါတွေနဲ့ကိုရိုနာဗိုင်းရပ်စ်ရောဂါတွေကြောင့်လာမယ့်အထွေထွေရွေးကောက်ပွဲမှာမဲပေးဖို့စိုးရိမ်နေကြတဲ့ဝင်းလံခေါင်ပြားတဲ့ချင်းမြင့်တဲ့တောင်ပိုင်းမှာ
ဒီကကျွန်မမလို့ပြောနေတာဒါတော့ဟိုလေးလေးတက်တယ်เนาะမြို့ထဲမှာထည့်နေပါတယ်ဟာဘောเนาะအဲ့အပိုင်းကိုမလို့ဒီစမုတ်ပတ်လို့လဲအဲ့အချိန်မှာပဲလူတွေကကိုလဲပို့ကူးလွယ်ရဲ့ဘောเนาะစင်ပြင်းနေမင်းတက်မြို့နယ်ဒေသခံနိုဝင်ထွေးဖြစ်ပါတယ်ဒီဆောင်မကိုဟာခါပို့စင်းစာကဘယ်ဒီမန်ဟီလ်ထီရဲကဆက်လက်တင်ဆက်ပေးသွားမှာပါ
ချင်းပင်နယ်တောင်ပိုင်းပလက်ဝမ်မြို့နယ်ကဒေသခံကိုယ်စားလှယ်အမြင်မှာတမတူနဲ့ရခိုင်တမတူအေအေတို့ကြားဖြစ်ပွားနေတဲ့စစ်ပွဲတွေကြောင့်လက်ဝကိုသားတော့ကုန်ပို့ဆောင်ရမှာစူးစူးရွရွကျောင်းဝင်နှောက်ရခိုင်ရတာတွေရှင်နေတဲ့အတွက်ကြောင့်ကျောက်တော်မြို့ကနေတက်ကလေးတဲ့မြို့ကိုဆက်ပြီးအဓိကပို့ဆောင်နေရတာဖြစ်ပါတယ်အဲ့ဒီလိုစစ်ပွဲဖြစ်ပွားနေတာနဲ့
အစားအစာရှားပါတာကနိုဝင်ဘာ၁၂ရက်နေ့မှဂျင်ပါရိုမဲ့အထွေထွေရွေးကောက်ပွဲပြင်ဆင်ရမှာအနောက်ရှက်ဖြစ်စေတယ်လို့ကိုယ်စားနေကဆိုပါတယ်ဒီဝင်စားမှုအားနေတဲ့တရှိတကအမကူဘယ်မှာမဲထဲရမလဲမဲရှင်မှာပါသလားမပါဘူးလားဆိုတာတော့မသိဘူးအဲ့လိုဆင်းရှိတယ်ဒါမဲ့အခုဘယ်တော့မှအခုဟိုဟာပေါ့ ဆိုတော့ဒါလူငယ်တွေကတော့ဒါလှုပ်ရှားပေးနေတယ်မဲအကယ်လို့ဒါရွေးကောက်ပွဲဖြစ်မယ်ဆိုရင်တော့မဲထည့်လို့ရအောင်သူတို့အတိပညာပေးလဲနေစဉ်တွားကြည့်ပြီးဗလားဒါမှမဲထည့်ရမလဲဆိုတဲ့ဟာဒီအတိပညာပေးလေတော့လိုက်လုံနေတာတော့တွေ့တယ်
ကိုဇာနေကတော့2015ရွေးကောက်ပွဲကလေးကမဲပေးဖို့ကိုစိတ်ဝင်စားပါဘူး ချင်းပင်နယ်ကလူတွေဟာဘေးအချင်းချပ်ဖြစ်နေမှုတွေ့တယ်။တမတုံနယ်အေအေရဲ့စစ်ပွဲတွေအပြင်ရန်ကုန်ပြည်ရင်ဘိုးတွေ့လူနာအများဆုံးဖြစ်ခဲ့ဝဲအင်းနေချင်းရခိုင်ပင်နယ်ကနေကိုရိုနာဗိုင်းရပ်စ်ကိုဆက်ခံရမှာကိုပဲပိုဆက်ပိုကြတယ်လို့သူကထပ်ဆောင်းပြီးပြောပါတယ်။ချင်းပင်နယ်တောင်ပိုင်းမင်းတမြုပ်ကနိုဝင်ထွေးကတော့ဂျမအေးကဆိုင်နေတဲ့ကာလမှာရွေးကောက်ပွဲရဲ့ဆွေစီချင်နေပါတယ
ကမ်ပိန်းကလောက်လဲနောက်ဆုံးစီချင်တယ်ပေါ့နော်ပြောမှဒီလိုအရက်နဲ့ပေါ့နော်ရန်ကုန်မဲ့ဖြစ်ပေါ့နော်မင်းတက်အနေနဲ့မဟုတ်ခနဲ့တခြားဒီမြန်မာနိုင်ငံအနေနဲ့ပြောရဲဆိုလဲယောဂအရက်နဲ့အချိန်ဆိုးတဲ့ပေါ့နော်ဒီလိုဆိုးနေတဲ့အချိန်မှာမဲခဲရမယ်ဘာနောက်ပေါ့နော်ဆိုတော့အမတ်ကြီးအနေနဲ့တခြားကိုတဲ့အမတ်အဲသူတို့ကမ်ပိန်းကသူလည်းမဲဆွဲချင်မှာပဲလေတော့သူကလည်းသူတို့ရတဲ့အခွင့်အရေးကိုသူတို့အသုံးချချင်မှာပဲပေါ့နော်အဲဆိုတော့ပြီးတော့အကြီးကကျွန်မမလုပ်စီချင်တာကျတော့ဟိုလေးချက်တယ်အော်မြို့ထဲမှာထည့်ထည့်သွားတဲ့ဟာပေါ့နော်အဲ့အပိုင်းကိုမလို့ဒီစမိုးပချို့လဲအဲ့အချိန်မှာပဲလူတွေကကိုယ်လဲပို့ကူးလွယ်တယ်ပေါ့နော
်မင်းတမျိုးဒေတာခံဖြစ်တယ်လို့စေတနာဝန်ထမ်းလဲလုံးနေတယ်။သူမကလည်းဒေတာရဲ့အခြေအနေတွေကိုနားလေတယ်လို့ဖွံ့ဖြိုးမှုနေတဲ့သူမတို့ဒေတာမှာအကြောင်းကြောင့် COVID-19 ရောဂါကိုစစ်နုံမြင့်လာမှာကိုဆိုရင်နေပါတယ်။အောက်တိုဘာလ10ရက်နေ့စည်ရင်အရာချင်းပြည်နယ်မှာ COVID အတည်ပြုလူနာ40ကျော်ရှိပြီးသေဆုံးသူတော့မရှိသေးပါဘူး။ဆောင်ချီလူနာ90ကျော်နဲ့ quarantine center 28ခုမှာ quarantine ဝင်နေရသူက300ကျော်ရှိနေပါတယ်။ဒီလိုအခြေအနေတွေကြားမှာရွေးကောက်ပွဲကိုမရွေးဆိုင်ပေ။မူလအစီအစဉ်အတိုင်းဆက်လက်ကျင်းပမယ်ဆိုရင်တော့ချင်းပြည်နယ်ကမင်းစနစ်ရှင်တွေရဲ့မင်းပေးမှုအခြေအနေဟာ2015ရွေးကောက်ပွဲထက်ပိုမိုညွန့်နေသွန်းနိုင်တယ်လို့ဒေတာတွင်အရက်ဖက်အဖွဲ့အစည်းများကထပ်မံနေကြပါတယ်။2020ပါတီဆုံးအထွေထွေရွေးကောက်ပွဲအတွက်ချင်းပြည်နယ်မှာမင်းစနစ်ရှင်33,698ရှိတယ်လို့ချင်းပြည်နယ်ရွေးကောက်ပွဲကော်မရှင်ယုံခွေဖော်ပြချက်အရသိရပါတယ်။ မဲယုံအေးတွဲကတော့2015ရွေးကောက်ပွဲတုန်းကမဲယုံ1037ယုံသာရှိခဲ့ရာကနေ1134ယုံထိထပ်တိုးလာပါတယ်။2015တုန်းကရွေးကောက်ပွဲမကျင်းပတဲ့နေရာမရှိဘဲပြည်နယ်လုံးကျွတ်ကျင်းပခဲ့ပြီးမဲပေးခွင့်ရှိသူအားလုံးရဲ့85ရက်ခိုင်နှုန်းအချိန်မဲပေးခဲ့ကြပါတယ်။ဒီနေ့မှလည်းရှင်းပင်လေးကမြို့နယ်5ခုလုံးမှာကျင်းပသွားမယ်လို့တာဝန်ရှိသူတွေကဆိုပါတယ်။ချင်းပင်နေရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲကမင်းဆက်လက်ရှင်တွေရဲ့လုံခြုံရေးအတွက်အမှတ်ခံတယ်လို့ဆိုပါမယ်။အများစုကတော့မင်းယုံကိုသွားရင်ကိုရိုနာဗိုင်းရပ်စ်ကိုခံရနိုင်တယ်လို့ခံစားနေရကြပါတယ်။စစ်တနဝန်ထမ်းကိုမုံနိုးက
ကိုဗစ် -19 second wave ကတာကွေနေအောင်တော့အနေဆုံးတော့ဟိုဒီကျမယုံဝန်ကြီးဌာနကထုတ်ပြန်လိုက်တဲ့ဒီရှောင်းရန်ဆောင်းရန်အချက်တွေကိုကျွန်တော်တို့နားလိုက်နာဖို့ပေါ့နော်ပြီးတော့မှဟိုဒီဟိုမှာလူစုလူဝေးချောင်းတာတို့အဲ့ဒါပြီးကိုတို့သိတယ်တကယ်လို့ဒီလူမျိုးဥပဒေမလိုက်နာဘူးဆိုရင်တော့ဒီသက်ဆိုင်ရာဌာနကနေပြီးတော့မှအရေးယူတာအရေးယူတဲ့အပိုင်းတွေဆောင်ရွက်လိုက်ရင်တော့နည်းနည်းဒီ second wave ကဒီကိုဆက်မှုထိန်းထုတ်နိုင်မလားပေါ့နော်
ချင်းပင်လေရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲကတော့ကိုဗစ်ကာလအတွင်းမေးပေးချက်မဲ့မင်းဆက်နဲ့ရှင်များအစဉ်ပြေပြေမေးပေးနိုင်အောင်မင်းယုံတွေကတဆင့်ရောဂါပိုးကိုဆက်မှုမဖြစ်အောင်ဂျမ်းမာရေးဌာနနဲ့ပူးပေါင်းပြီးဆောင်ရွက်သွားမယ်လို့သိရပါတယ်ချင်းပင်လေကော်မရှင်အဖွဲ့ခွဲရဲ့ Secretary ဦးလင်းကျော်က
ကျွန်တော်တို့ဘက်ကတော့မင်းယုံပိုင်းနဲ့မင်းယုံတောင်းဝန်ထမ်းဆောင်မဲ့လူပိုင်းကိုပြင်ဆင်တာပေါ့နော်ဒီပြည်စီအပိုင်းကတော့ပြည်တော်စုရွေးကောက်ပွဲကော်မရှင်ထောက်ပံ့မှုပေါ်မူတည်တာပေါ့တော့ကျွန်တော်မဲယုံဟိုကမဲဆန္ဒရှင်တရားအောက်ရှိတဲ့မဲယုံနေဆိုလို့ရှိရင်တော့ဟိုပုံမှန်အတိုင်းအဆိုင်တဆိုင်နဲ့ပေါ့ဒါကတော့မြန်သွားတာအောင်အဆိုင်နဲ့သွားလိုက်မယ်တရားနဲ့900ကျားဖြစ်သွားတဲ့မဲယုံနေဆိုလို့ရှိရင်တော့ကျွန်တော်တို့ကအခန်းကျယ်တဲ့ဟာဒီဦးစားပေးပြီးတော့ရွေးတော့တယ်အဲကောင်ကျတော့အဆိုင်တဆိုင်နဲ့သွားတော့မှာပေါ့
ဟုတ်က
ဲ့အဆိုင်တဆိုင်ဆိုမြန်မြန်လွယ်လွယ်ကူကူလေးဝင်လို့ရမယ်မြန်မြန်ဆိုကြလဲပေးပြီးဖြစ်မှာ
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကလည်းမေးပေးရမယ့်နေ့မှာအခက်ခဲမဖြစ်အောင်မင်းစည်းမှာပါမပါအလိုင်းကနေလဲကြည့်ရှုနိုင်တယ်လို့ပြောပါမယ်။ချင်းပင်တွေကမင်းဆက်နဲ့ရှင်တွေအတွက်တော့စက်စစ်မင်းနဲ့အင်တာနက်ကိုအကန့်အသတ်နဲ့သာရပ်နိုင်တဲ့အတွက်အခက်ခဲတွေရှိနေပါတယ်။COVID-19 ကာလမှာဝင်ရောက်ရှင်ကြံမဲ့ကိုယ်စားလှယ်လောင်းတွေကလည်းစီးယူးရေးဆင်းဖို့အခက်ခဲရှိနေပါတယ်။ချင်းပင်နေဖမ်းမှုနေကနေအမျိုးသားလူတို့အမဲ့နေရအတွက်ဝိရောက်ရှင်ကျမဲကိုစလီလောင်းချင်းအုပ်လန်းကတော့
ရပောင်း29ရက်ကျော်လောက်ပဲကျန်တော့တဲ့အနေအထားမှာအားထည့်ပြီးတော့လုပ်ရမယ့်အနေအထားမှာတတိထားတဲ့နဲ့တတိပြုရမယ့်ကိစ္စကကိုဗစ်ကိစ္စဖြစ်နေတော့ကျွန်တော်တို့တွေလည်းထိန်းလုပ်ရပါတယ်ဒီစီယုံကြီးမဲဆိုစီယုံကြီးဆိုတာကအဓိကတော့မေးပေးမမအောင်ဒီ voter education တွေကိုကျွန်တော်တို့အဓိကအဖြစ်လည်းပြောရတဲ့အနေအထားတွေတည်ရောက်နေတဲ့အတွက်ကြောင့်ဒီပြည်သူလူထုကတော့ဘသူမေးပေးမယ်ဆိုတဲ့ဟာကိုတွေကိုသူတို့စိတ်ထဲမှာချင်းချင်းလင်းလင်းတိထားပြီးဖြစ်ပြီးလို့ကျွန်တော်ယူဆပါတယ်သူတို့မေးပေးမမအောင်လို့ပဲသူတို့ကျွန်တော်တို့ view အဆိုင်ပြီးတော့ဟိုလမ်းပြပေးဖို့လိုလိမ့်မယ်လို့ကျွန်တော်ထင်ပါတယ်
တတိယလှိုင်းမှာလက်ရှိမှာပြန့်နေနေရကိုဗစ် -19 ဗိုင်းရပ်စ်ဟာမျိုးရိုးဗီဇပြောင်းသွားတဲ့ပိုးဖြစ်နေလို့ကိုယ်စက်နှုံမြန်ဆန်းနေလို့ရမ်းမာရင်းနဲ့အကစားဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ဒီလိုကိုယ်စက်မှုမြန်ဆန်တာကြောင့်မြန်မာနိုင်ငံမှာအစည်းအဝေးဆုံးလမ်းပန်းဆက်သွယ်ရေးအဂျန်ဒါဆုံးဖွံ့ဖြိုးတိုးတက်မှုအနောက်ကျဆုံးချင်းပင်လေးဟာရောဂါကိုယ်စက်ခံရပြီဆိုရင်တခြားတဒေသတွေထက်အထင်လာလိမ့်မယ်လို့ဒေသခံတွေကတွေးပို့နေကြတာပါ။နဝင်ထွေးကတော့
ကျွန်တော်တို့ volunteer အနေနဲ့ပေါ့နော်အပြင်ပိုင်းဆက်မှာပေါ့နော်ဒီလို6တွေกว่าပေါ့နော် social distance ဘက်ကိုကူညီပေးခဲ့ရဆိုတော့အပုတ်ရှိရပါတော့အခန်းထဲဝင်သွားတယ်လုံးမဲ့နေရာတွေကိုခုခံရမှာပေါ့နော်မဲရေတော့ကတော့ရောက်နိုင်သလားဆိုတော့ငါပုံပုံရင်တော့တပုံကတော့မဲမထက်သွားမထက်တော့ဘူးဆိုမှအဲ့လိုအတန်ပေါ့နော်ငါပုံတပုံကမဲထက်တော့လို့ပြောတယ်တဲ့သုံးပုံလောက်ကတော့ဟိုမဲထက်မယ်လို့ပြောတယ်ဒါပေမဲ့တခြားတပုံပေါ့နော်သူကတော့မတိသေးဘူးသူကဆိုရင်သူကထည့်ရမလားမထည့်အောင်လား
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ရှင်းနေမယ်လို့ဒိုးအံဖွဲ့သားတွေကမျှော်လင့်မိပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ခခဖို့စိန်တာကမက်ဗက်ဂျီနန်ဟေးချေရယ်စလိုက်တလွန်တဲ့ဒိုးအံကဟေးရောင်ဒါနေနဲ့ Oliver Slow လို့ဖြစ်ပါတယ်ဒိုးအံဘတ်စင်တန်းလှန့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေဖြင့်ဒို့တန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အန်ကျုံတို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လင်းတဲ့ Radio စီစဉ်မှာလည်းစနေနေ့ည9:00ကနေ10:00အထိနဲ့တနင်္ဂနွေနေ့နံနက်6:00ကနေ9:00အထိမှာလည်းနားဆင်နိုင်ပါတယ်ဒီစီစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ SDG ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Gero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်နောက်တစ်ပတ်ဒီမှာလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်မြန်မာပိုင်းရုံးမြင့်တန်ကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအတန် DVV ရုပ်တံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသေး။ DVV ရုပ်တံဆလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာဖြစ်ပါသေး။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေ့တိုင်းည9:00နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအချင်းသတင်းဆောင်မတွေတွင်းဆောင်မင်းရန်ကန်နေနဲ့အပတ်စဉ်ကဏ္ဍတွေကိုTVB ရုပ်သံလိုက်မှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်မြင်လာပါခင်ဗျ View American တန်ကနေပြီးတော့ဆက်လက်တန်လွှင့်နေပါတယ်စနေညဒဲအလီလိုက်အစီအစဉ်နေရာမှာနိုဝင်ဘာလမြန်မာနိုင်ငံထူးထူးရွေးကောက်ပွဲအတွက်အထူးစီစဉ်တရအနေနဲ့စနေညရွေးကောက်ပွဲစကားဝိုင်းအစီအစဉ်ကိုတင်ဆက်ပေးနေပါတယ်ဒီတစ်ပတ်မှာတော့ရွေးကောက်ပွဲနဲ့တိုင်းရင်းသားနိုင်ငံရေးဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ဆက်ထားပါတယ်Channel FFE Editor ကိုမှုတက်ကစီစဉ်တက်ဆက်ပြီးထားပါတယ
်အားလုံးမင်္ဂလာပါခင်ဗျာပတ်စဉ်တက်ဆက်ပြီးနေကြဖြစ်တဲ့2020ရွေးကောက်ပွဲအထူးစီစဉ်ကနေကြိုဆိုလိုက်ပါတယ်ဒီတစ်ပတ်မှာတော့2020ရွေးကောက်ပွဲနဲ့တိုင်းရင်းသားနိုင်ငံရေးဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးသွားကြမှာပါပတ်စဉ်ပြဖို့အတွက်ဖိတ်ခေါ်ထားကြတဲ့သူတွေလည်းရှိပါတယ်ဖိတ်ခေါ်ထားကြတဲ့သူတွေကတော့ဒေသဒီမိုကရေစီဖွဲ့ချုပ်ကိုကုစားပြုပြီးတော့ရန်ကုန်တိုင်းဒေသကြီးကရင်တိုင်းသားရေးရာကုသရေလောင်းဖြစ်ဝင်ရောက်ရွေးချယ်ခံမဲ့နော်စုစန္နာလလဆိုဖြစ်ပါတယ်။ရှမ်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ်ကိုကုစားပြုပြီးတော့ဒေသလက်တော်ကုသရေလောင်းဖြစ်ဝင်ရောက်ရွေးချယ်ခံမဲ့ကုမော်ထွန်းအောင်ဖြစ်ပါတယ်။ရန်ကုန်တိုင်းဒေသကြီးရခိုင်တိုင်းသားရေးရာကုသရေလောင်းဖြစ်ဝင်ရောက်ရွေးချယ်ခံမဲ့ဒေါက်ထုမေဖြစ်ပါတယ်။ကျွန်တော်တို့ခုဆွေးနွေးမှာကဒီ2020ရွေးကောက်ပွဲနဲ့ဒီတိုင်းသားနိုင်ငံရေးဆိုတဲ့ခေါင်းစဉ်မှာကျွန်တော်တိုင်းသားနိုင်ငံရေးလို့ပြောတဲ့အခါမှာကျေကျေပြပြဆွေးနွေးရမယ့်ကိစ္စတွေရှိတယ်။ဒါမှမဟုတ်ကျွန်တော်တို့ဒီတစ်ပတ်ဆွေးနွေးမှာကတော့ဒီ2020ရွေးကောက်ပွဲပေါ်မှာအခြေခံပြီးတော့တိုင်းရင်းသားနိုင်ငံရေးတိုင်းရင်းသားရဲ့အခမ်းအနားအကြောင်းကိုဆွေးနွေးမှာပါ။ဆိုတော့ကျွန်တော်အရင်ဆုံးတော့ကျွန်တော်စပြီးတော့မှကိုမော်ထွန်းအောင်ကိုစမေးချင်တယ်ခင်ဗျ။ကျွန်တော်တို့ဒီလက်ရှိပေါ်တော့ကျွန်တော်တို့ဒီမြန်မာပြည်2008အခြေခံဥပဒေအောက်ကနေပြီးတော့ရွေးကောက်ပွဲဒီလိုရွေးကောက်ပွဲနှစ်ခုကျွန်တော်ဖြတ်သန်းပြီးတော့2020ရွေးကောက်ပွဲရှိတယ်။2015ရွေးကောက်ပွဲရှိတယ်ပေါ့။အခုလာမယ့်2020ရွေးကောက်ပွဲလည်းလာဖို့ရှိတယ်ပေါ့။ဆိုတော့ဒီအချိန်ကာလဒီလိုပြောင်းလဲလာတဲ့ဒီရွေးကောက်ပွဲနှစ်ခုလည်းဖြတ်သန်းပြီးသွားပြီ။အဲ့ဒါရွေးကောက်ပွဲတခုကျွန်တော်တို့ဆက်သွားတော့မယ်ပေါ့နော်အဲ့တော့အဲ့ဒီသူဖြတ်သွားတော့မယ့်အချိန်မှာတိုင်းရင်းသားတွေအနေနဲ့ဒီမြန်မာနိုင်ငံရဲ့ဒီအခင်းကြီးပေါ့နော်မြန်မာနိုင်ငံရဲ့အခင်းကြီးကိုရှုမြင်တဲ့ပုံတွေပြောင်းလဲလာတာရှိသလားချင်းကတ်တဲ့ပုံတွေပြောင်းလဲလာတာရှိသလားဘယ်လိုပြောင်းလဲတဲ့ချင်းကတ်မှုတွေရှိလဲဘယ်လိုရှုမြင်မှုတွေပြောင်းလဲလာတာရှိလဲဒါလေးကိုရင်သွန်းစပြီးဆွေးနွေးပေးသိချင်တယ်ခါကွန်မော်တော့ဆက်ပြီးဆွေးနွေးပေးပါလား
ဒီဟာကတော့ကျွန်တော်တို့တိုင်းသားအများစုကတော့2008အခြေခံဥပဒေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကအရောပြင်းဒီအောင်မကြိုက်ကြအောင်ပေါ့နော်အဲနောက်ဒီဖက်ဒရယ်နဲ့မဆန်ဘူးအဲဒီ2012ဒီ NLD ကျွန်တော်တို့ကြားပြရွေးကောက်ပွဲမှာဝင်ပြိုင်ပြီးနောက်ပိုင်းမှာတော့အဲဒီရွေးကောက်ပွဲပေါ်မှာမြင်တဲ့ပုံစံတွေကပြောင်းသွားတယ်ပေါ့နော်ဘာလို့လဲဆိုတော့ NLD လိုမျိုးပါတီကြီး1988ကနေကျွန်တော်တို့တစ်ဆိုင်တမတ်ပေါ့နော်အဲဒီဒီမိုကရေစီမှာသူတို့လုပ်ခဲ့ပါတီတော်မှသူရဲ့ဒီအဲဒီယူဆချက်ပြောင်းပြီးရောပေါ့နော်ဒီရွေးကောက်ပွဲတွေဝင်လာတဲ့အခါကျတော့တိုင်းဒါပါတီတွေသူတို့များများလဲအဲ့ဒါကိုရွေးကောက်ပွဲအဲဘယ်လိုပြောမလဲအရင်ကတော့ပြင်ဝင်ကနေပေါ့နော်ဝင်ပြင်ဆိုတဲ့ဟာမျိုးပုံစံပို့ပြီးတော့အဲခေတ်စားလာတယ်ပေါ့နော်အဲဒီ2008တောင်ဖြစ်လာတဲ့ဒီနိုင်ငံရေးနဲ့ဆိုင်တဲ့ institution တွေကနေထွက်လာမဲ့အဲဒီအကျိုးအမြတ်ကိုလည်းပေါ့နော်တချို့ကမြင်လာကြတယ်အိုက်တွန်းလာကြတယ်ပေါ့နော်အဲ့တော့2015မှာတော့ပို့ပြီးတော့အဲ့လိုယူဆချက်တွေအားကောင်းလာတယ်ပေါ့နော်ဒါဆိုရင်အဲဒီမိုကရေစီရေးပေါ့နော်ဖက်ဒရယ်ရေးကျွန်တော်တို့ကိုယ်တိုင်ပြောဖို့လုပ်ဖို့လိုလာပြီဆိုတဲ့အမြင်တွေ2015မှာစပြီးတော့အဲကျွန်တော်တို့ဟိုအားကောင်းလာတယ်။နောက်ပြီးတော့ဒီတိုင်းသားဒီပါတီတွေပေါ့နော်ကျွန်တော်တို့အဲပေါင်းစည်းလာတဲ့ဥစ္စာကိုလည်းကျွန်တော်2015နောက်ပိုင်းမှာပေါ့နော်ပို့ပြီးတော့အဲကျွန်တော်တို့တွေ့လာရတယ်ပေါ့နော်။အဲ့တော့အဲပေါင်းစည်းတဲ့ဒီ trend ကတော့ကျွန်တော်တို့2020အထိအဲရှိနေတော့မဲလို့ကျွန်တော်တို့မြင်ရတယ်ပေါ့နော်။အဲဒါကတော့ဒီရွေးကောက်ပွဲ30မှာကျွန်တော်တို့ ရှုမြင်တဲ့ပုံစံပေါ့နော်ဒီ2020မှာတော့အဲဒုတိယပေါ့နော်ကိုယ်အတန်နဲ့ကိုပြောမယ်ဆိုတော့အဲဒီရှုမြင်ချက်တွေကတော့ပိုအားကောင်းလာတာလို့တွေ့ရတယ်ခင်ဗျဟု
တ်ကဲ့ဟိုဆီမတတုမီတစ်ချက်လောက်ဆွေးနွေးပြလို့ရမှာဒီပုံမှာဗာများဒီချင်းကဲ့မှုတွေနိုင်ငံရေးပေါ်ရှုမြင်မှုတွေကြောင်းလဲလာတာဘာတွေရှိတယ်ပေါ့နော်
ဟုတ်ကဲ့ရှင်ဒီကျွန်မတို့အနေနဲ့ကတော့မြန်မာနိုင်ငံရဲ့ပြည်ပြောင်းလဲမှုကိုဟိုအတိုင်းအတာတစ်ခုထိအကောင်းဆုံးမြင်နိုင်ပေမဲ့အဲတကယ်လူမျိုးစုတွေရှိကြတဲ့တိုင်းရင်းသားတွေလို့ပြောကြတယ်ကျွန်မတို့လူမျိုးပေါ်မှာအခြေခံတဲ့အဲပေါ်မှာကျွန်မတို့ဒီလူမျိုးလိုအခြေခံလိုက်ပြီဆိုလို့ရှိရင်ဒါလူမျိုးစုဖြစ်သွားတယ်ပေါ့တကယ်ဒီမိုကရေစီမှာကြားလို့ရှိရင်တော့ဒီမင်းအများဆုံးရတဲ့ပါတီတွေဖွဲ့စည်းတွေကဒီနိုင်ငံပြည်ပြောင်းလဲရေးမှာအဖရာကြတယ်ဒါပေမဲ့ကျမတို့တွေကြားလို့ရှိရင်ဘာကိုသုံးသပ်တယ်လဲဆိုလို့ရှိရင်အဲ2008ဖွဲ့စည်းပုံကြောင့်မြန်မာနိုင်ငံမှာနေပြီးတော့ဒီမိုကရေစီအခင်းကျင်းကိုမြင်ရတယ်ဒါပေမဲ့ဒီအခင်းကျင်းဟာတကယ်တမ်းအနှစ်သာရဘလောက်ပါတယ်လဲမြန်မာနိုင်ငံမှာနေထိုင်ကြတဲ့လူမျိုးတွေအတွက်ဘလောက်အနှစ်သာရပြည့်ဝတယ်လဲဆိုတဲ့အရာပေါ်မှာပဲကျမတို့စဉ်းစားရပါမယ်အဲ့ဒါပေမဲ့ဒီ legal platform လို့ခေါ်တဲ့နိုင်ငံရေးပေါ်မှာရွေးကောက်ပွဲတွေပေါ်ထွန်းလာတယ်။အဲပါတီတွေနေပြီးတော့ပြန်တဲ့ဖွဲ့စည်းရေးတွေရတယ်။ဆိုတော့ဒီဟာတစ်ခုတည်းကိုပဲကျွန်တော်တို့ဟိုအားရဝန်းတာဖြစ်လို့မရဘူးပေါ့။ဒါပေမဲ့တကယ်တမ်းအနှစ်သာရရှိတဲ့ federal ကိုတည်ဆောက်မယ်ဆိုလို့ရှိရင်ဒီ federal အနှစ်သာရတွေကဒီဖွဲ့စည်းပုံထဲမှာပါဝင်ဖို့လိုတယ်။နောက်တစ်ခုကမြန်မာနိုင်ငံတည်နေပြီးတော့လွတ်လပ်ရေးရပြီကြတဲ့ကတိုင်းရင်းသားတွေပေါ်မှာအခြေခံတယ်။သူတစ်ဖက်ပြောမယ်ဆိုလို့ရှိရင်ဒီလူမျိုးတွေပေါ်မှာအခြေခံတယ်ဒီလူမျိုးတွေပုံမှာအခြေခံတဲ့ federal ကနေပြီးတော့ဖွဲ့စည်းပုံစဆွဲခဲ့တာအဲ့လိုပုံစံဖြစ်ခဲ့ရမယ်ဒါပေမဲ့မဖြစ်ခဲ့တဲ့အပေါ်မှာလည်းအဲကျမတို့လူမျိုးတွေကနေပြီးတော့အများကြီးတိခဲ့ခဲ့တယ်ဒါပေမဲ့တကယ်တမ်း9နှစ်ကိုဖြတ်တန်းတယ်အဲသူတစ်ဖြစ် 2015 ကိုကျမတို့9နှစ်တာတော်တော်မှာဖြတ်တန်းတဲ့အရာကိုတွေ့ရတဲ့အခါကြလို့ရှိရင်တကယ်တမ်းဒီအပြည်သူတွေအများဆုံးမဲပေးလိုက်တဲ့ party ကို၌ကိုကပေါ့နော်ပြုပြင်ပြောင်းလဲဖို့အတွက်အဲနေပြီးတော့ဒီ black ခွန်အားရှိရှိအတားကြီးရနိုင်တဲ့မဲကိုမရနိုင်ဘူး။ဆိုတဲ့အခါမှာဒါတွေကဘာတွေအကျုံးဝင်လာတယ်လဲဆိုလို့ရှိရင်ကျွန်တော်တို့ဘာတွေကိုမြင်ရလဲဆိုလို့ရှိရင်ဒီကျွန်တော်တို့ရဲ့ဒီလူမျိုးတွေနေတဲ့နေရာတွေမှာသူတပြင်းတိုင်းရင်းသားဒေသတွေမှာပါတီတွေအားကောင်းဖို့အတန်တွေဒီချက်မကအားကောင်းပြီးလို့ရှိရင်ဒါတွေကငြိမ်းချမ်းရေးနဲ့တပြိုင်တည်းချင်းမှာဆက်နွယ်ရမယ်။ဆိုဒီလိုမဟုတ်ဘူးဆိုလို့ရှိရင်မြန်မာနိုင်ငံရဲ့အခင်းကျင်းကတိုးတက်လာကြအကြောင်းမရှိဘူး။ Federal လို့ပြောပေမဲ့အပြောပဲရှိပြီးတော့နိုင်ငံကဒီတိုင်းငြိမ်နေပြီးတော့တိုးတက်လာတဲ့အခြေအနေမတွေ့ရဘူး။ဆိုတော့တိုးတက်လာတဲ့အချိန်တွေမှာ federal စနစ်လည်းမတိုးတက်လာဘူး။ငြိမ်းချမ်းရေးလည်းမတိုးတက်လာဘူး။ရွေးကောက်ပွဲဖြစ်ထွန်းပေမဲ့ပြည်သူအချို့ကတိုးတက်လာတဲ့အချိန်တွေမရှိတဲ့အခါမှာကျမတို့တွေကတော့မြန်မာနိုင်ငံရေးကိုဘယ်လိုသုံးသပ်ရမလဲဆိုလို့ရှိရင်ဟိုရှင်လျက်နဲ့တည်နေတဲ့အချိန်တွေလို့ဖြစ်နေတယ်ပေါ့။ဘာကြောင့်လဲဆိုလို့ရှိရင်ကျမတို့ရဲ့ကိုယ်ပိုင်ပြဋ္ဌာန်းပိုင်ခွင့်ကိုတဆုံးတရာအာမခံထားတဲ့ဖွဲ့စည်းပုံမပေါ်ပေါက်သေးတဲ့အတွက်ကြောင့်မလို့ကျမတို့ကတော့ဒီနိုင်ငံရေးအခင်းကျင်းပေါ်မှာတော့ရက်တည်ရပေမဲ့အတော့ကိုအမေရစရာအခြေအနေတွေတုံ့ရတယ်ရှင
်ဟုတ်ကဲ့ဟုတ်ကဲ့ကျွန်မဒေါက်တာသနာနာဆိုတစ်ချက်တော့ပြောပြပါလားခင်ဗျာ
ကျွန်မအနေနဲ့တော့ဒါမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ကိုစားပြုလက်ရှိတော့အလွတ်တော်ကိုယ်စားလှယ်ပေါ့နော
်
အခု2020မှာတော့ကျွန်မရန်ကုန်တိုင်းကရင်ရေးရာကိုယ်စားလှယ်ကောင်းဖြစ်ဝင်ရောက်ရှင်ပြိုင်မှာပေါ့အဲ့တော့ကျွန်မတို့ဒီရွေးကောက်ပွဲကြော်ညာစာတမ်းကိုပြန်ချိမယ်ဆိုလို့ရှင်လဲတိုင်းမမတ်ပေါ့နော်အဲတိုင်းသားအရေးကိုဦးစားပေးတာကိုတွေ့ရတယ်ပေါ့နော်တိုင်းသားအရေးနဲ့ဖက်ဒရယ်အရေးနော်ပြည်ရင်းငြိမ်းချမ်းရေးစစ်မှန်တဲ့ဒီမိုကရေစီဖက်ဒရယ်ဟိုပေါ်ထွန်းမှုအတွက်နော်ဒီဟိုစာပေါ်အခြေခံမှုတွေကိုပြင်ဆင်ရေးစတည်ပြင်ပေါ့နော်အဲ့ဒီအဲ့ဒါတွေကရွေးကောက်ပွဲကြော်ညာစာတမ်းထဲမှာပါတယ်ပေါ့ဒါပေမဲ့ကျွန်မပြောချင်တာကပါတီဟာလူတွေနဲ့ဖွဲ့စည်းထားတဲ့အတွက်ကြောင့်ဟိုအမားမကင်းအမားကင်းတယ်လို့တော့ကျွန်မမပြောလို့ဘူးနော်ဒါမဲ့မူကတော့နော် selection တန်ပြီးဒီပဲအဲ့လောက်တော့ကျမတို့အခြေနဲ့အားရမှုရှိရယ်နော်ဖြစ်ထွန်းနေသေးပဲပေါ့နော်နောက်ပြီးတော့ဒီအခုခုနကတော့ကိုယ်လည်းလောင်းမြောက်ပြောသလိုပဲဟုတ်တယ်2008ဖွဲ့စည်းပုံကတော့ဟိုအတိအဆို့တွေကဖြစ်နေတာတော့မှန်နေသေးပဲပေါ့နော်ဟုတ်နေသေးပဲဒါမဲ့ဟိုဥစားပေါ့နော်ဒီကျမတို့ကဒါကိုဒီဇိုင်းမမတ်ပြင်ဆင်ဖို့အတွက်ပေါ့နော်စီစီလုံးလုံးနဲ့လှုပ်ဆောင်ကြမယ်နော် strategy ကောင်းကောင်းနဲ့လှုပ်ဆောင်မယ်ဆိုလို့ရှင်တော့မအောင်မြင်နိုင်စရာအကြောင်းရှိဘူးပေါ့အဲတခုကျွန်မဖြစ်ပြောချင်တာကကျွန်မဒီ9နှစ်တာတက်တန်းပေါ့9နှစ်တာတက်တန်းလွတ်တော်မှာတာဝန်ယူစင်မှာတော့ဒီလိုမျိုးပေါ့ကျွန်မတို့တွေနော်နည်းနည်းလေးဟိုလိုအပ်တာလေးတွေတော့တွေ့တာပေါ့နော်ဥပမာဒီကျွန်မတို့က federal ဆောင်းမယ်နော်နောက်ပြီးတော့ ပြီးစပေါ့နော်ဒီငင်းချင်းဒီဆောင်မှုလုပ်နေတယ်ဆိုပေမဲ့မှဒီငင်းချင်းဆွေးနွေးတွေလုပ်တယ်အဒီအန်စီမှာပါတဲ့သဘောတူညီချက်ဒီငင်းချင်းရဲ့ ဒီဟိုစာပေါ်တော့သဘောတူညီချက်တွေကိုမှန်မှန်ကန်ကန်ဟိုစာဆုံးဖြတ်ဆွေးနွေးပေါ်တော့အချိန်နဲ့ဆွေးနွေးပြီးတော့မှဟိုသဘောတူညီတာမဟုတ်ဘဲနဲ့ဒါကိုလာတယ်အင်ဒော့စမန့်လုပ်ပေးတယ်ဆိုရဲအဆင့်လောက်ပဲရှိတယ်ပေါ့နော်အဲကျမကတော့ဖြစ်စီချင်တာကဒီဟာကိုဥပဒေဖြစ်တော့ပြန်လဲရေးဆက်ကောင်တဲ့ပုံမဲ့လွတ်တော်ကိုယ်စားလေးဒီချက်များများပေါ့နော်ဒီ
ဟိုနှစ်ဆက်တစ်ပင်လုံးကြီးလာခံမယ်ပြောပြောပါတော့အဲ့ဒီ process မှာပါဝင်ပြီးတော့မှဒီဥပဒေတော့ပြတ်တမ်းမှုမှာချိတ်ဆက်လို့ရှိရင်တော့ပုံမအားကောင်းတဲ့ပေါ့နော်တိုင်းရင်းသားတွေရဲ့ပါဝင်တဲ့ဟိုဥစားပေါ့နော်ပို့ပြီးတော့အသေးစိတ်ရှိလာမယ်လို့လည်းကျွန်မထင်ပါတယ်ဆိုတော့ဟိုဟာဒီဘေးကုန်းကိုရွေးချယ်ခံပြီးတော့ကျွန်တော်နည်းနည်းလေးချိတ်ဆက်မေးချင်တာကတိုင်းရင်းသားနိုင်ငံရေးအင်အားစ
ชีนิมิโอชีจาดาริโอก็เปียวไปโลจามาตะเจนซอเนาะหัวเต็มมาดอกตุเมยเปียวไปบาล่ะอ๋อจมรเราเนวิโรดิลุมิโอดิชีจาเลยตะยินดาริอเนกะรออเมยะนะนิโรนักงานยีโกอัตตะติโอชีจาเลยตะจั่วมุชีจาเลยพี่โลชิยนักงานโกปิ่เปียงเลยละคํามาเลยเวดิเฟดเรสเนโกต้อมเมสุเรမှုကိုနေပြီးတော့ကျမတို့ပြောစားအားထုတ်ကြရတယ်ပါတီတွေကအထူးသဖြင့်ဆိုလို့ရှိရင်ကျမတို့2005မှာတွေ့နေရတယ်ဒါပေမဲ့တကယ်တော့ကျမတို့နေပြီးတော့လွတ်တော်မှာနေရာအများစုရပဲမဲ့ဖွဲ့စည်းပုံပြင်ဆင်ရေးကိုကြည့်လိုက်လို့ရှိရင်ဒီနိုင်ငံဒီနိုင်ငံရေးဆက်ဆံတာကလက်ရှိအနိုင်ရပါတီကိုနိုင်ကတနေ့နဲ့3နှစ်လောက်အချိန်ဆွဲပြီးတော့မှဖွဲ့စည်းပုံကိုပြင်ဆင်ခဲ့တာတွေ့ရတယ်ကျမတို့တွေဒီနိုင အဲဒါကြောင့်မလို့ဒီပြီးတော့နိုင်ငံရေးပေါ်မှာကျွန်တော်တို့အစိမ့်ခံတာတက်ခဲ့ပေါ့
ဟုတ်ကဲ့ကျမတို့သုတနာချက်လောက်ဆွေးနွေးပြီးပါလားဒီပေါ်မှာ
ဟိုစူးစမ်းတဲ့ညီလန်းကတော့အများကြီးပေါ့နော်ဥမာဖြင့်ဒီငင်းချိုင်းဆွေးနွေးဆွေးနွေးပွဲကနေပြီးတော့ကျမတို့ပြောင်းလဲမှုလုပ်လို့ရမလားဆိုတော့ညှော်လင့်ချက်မျိုးလည်းရှိခဲ့တယ်ဥမာဖြင့်ကျမတို့ဒီ27ရာစုပြည်လုံးမှာဆွေးနွေးလို့နော်ဒါကိုလွတ်တော်အနေအတည်ပြုနိုင်ပြန်မလားဆိုတော့ဆွေးနွေးဥစ္စာပေါ့เนาะတွေးတောချက်လည်းရှိတယ်အဲ့ဒါလည်းဖြစ်မလာခဲ့ဘူးပေါ့เนาะအဲအဲ့လိုဖြစ်မလာခဲ့တဲ့အခါမှာလွတ်တော်တွင်းမှာကြောင်းလဲဖို့ဆိုပြီးတော့စူးစမ်းခဲ့ပြီမဲ့လည်းပဲထင်သလောက်မထီရောက်ခဲ့ဘူးပေါ့เนาะဒါမဲ့ဒါကိုလည်းဟိုမလုပ်ဘူးလားဆိုတာတော့မဟုတ်ဘူးဆက်တော်လုပ်မှာပဲအဲ့ဒါကြောင့်လို့ဟိုဒါရွေးကောက်ပွဲကြီးကျော်တယ်မှာလည်းဒါကြီးကျော်တယ်အကြီးတစ်ခုအနေနဲ့ပါခဲ့တယ်ဦးလေပြူတဲ့ဟိုစာကုစလေရင်းအနေနဲ့လဲလွတ်တော်ကုစလေရင်းအနေနဲ့လည်းပဲဒါကိုဒီဇိုင်းမတ်မတ်ပေါ့နော်လေးလာ3ဒက်နော်လမ်းချသွားမယ်ဆိုလို့ရှင်တော့ကျမထင်တယ်လေဒီ2020မှာတော့ဒါလမ်းစားတွေထွက်လာပြီးတော့ပေါ့နော်တခုအခြေအနေပေါ့ဥပမာအဖြစ်ကျမပြောချင်တာကဒီ2015-20ထဲမှာပြုပြင်ပြောင်းလဲဖို့ကြိုးစားရည်အများကြီးပဲဥပမာအဖြစ်ထွေအုပ်ကိုကျမတို့ဒီရက်တာအစိုးရအောက်ကိုပြောင်းလဲဖို့ဒါအများကြီးစူးစမ်းခဲ့တယ်ဒါပေမဲ့ဟို3နှစ်လောက်ပေါ့နော်3နှစ်လောက်ကျမတို့စောင့်ဆိုင်ခဲ့ရတယ်အဲ့ဒါကြီးကလည်းဒါဟိုစာကောင်းမှုနဲ့ရလက်ပေါ့နော်ဒါကျမတို့အောက်ခြေမှာလုပ်နေတဲ့ပူဇော်တာတော့ဒါကိုအရန်ကောင်းနေလို့ကျမတို့ဟိုကြိုးဆိုတယ်ဆိုတော့ဟိုပြောင်းလဲမှုတွေလည်းအများကြီးလုပ်ခဲ့ပါတယ်ဆက်လက်လည်းလုပ်ဖို့ရှိပါတယ်ဒါကိုလည်းညီညီညွတ်နဲ့ဆက်လုပ်သွားဖို့လိုအပ်ပါတယ်
โอเคกูมองท้องอ่ะ6รอบซื้อนี่ไปบ่ล่ะคร
ับเนี่ยอ๋อดีจ้าเด้มาบ่เนาะเจอเรายกกวยนี่ဖြတ်ตันပြီးတဲ့ခါကျတော့เจอเรา lesson learn นี่ရှိရေဗောเนาะတင်ကန်းစာတွေရှိတယ်အဲတင်ကန်းစာတွေရှိရတော့ကျွန်တော်ဘာတွေ့လဲဆိုတော့တိုင်းသားပါတီတွေကအဲဒီခုနပြောဆိုလို့လူမျိုးပေါ်မှာစာရောအခြေခံပြီးရောဗောเนาะကျွန်တော်တို့အဲလုပ်ခဲ့ကြတယ်ဒါပေမဲ့ဒီအဲဒီ92အကုံယူစနစ်မှာတော့ကျွန်တော်တို့တိုင်းသားပါတီတွေကကိုယ့်ရဲ့အခြေအနေကိုကိုယ်သဘောပေါက်လာတယ်ဗောเนาะဒီဝိုင်းကျွန်တော်တို့ဒီဘဝတူပေါ့နော်အဲဘဝတူတခြားတိုင်းသားပါတီနဲ့လိုမျိုးမဟာမိတ်ပုံစံလိုမျိုးအဲဖွဲ့တဲ့ပုံစံလိုမျိုးတွေမှာပို့ပြီးတော့အားသာနာတာတွေကိုကျွန်တော်တို့တွေ့ရတယ်နောက်တစ်ခုကကျတော့ဒီတိုင်းသားပါတီကိုနိုင်ကလည်းမိမိဘာလို့ရှင်တယ်လဲဆိုတော့လေတော်တော်လေးကိုပေါ့နော်ပြက်ပြက်တတ်တာပုံစံတကျပြောတယ်ဥမာကျွန်တော်တို့ federal ဆိုပြီးတော့ ငယ်ပါတီကြီးပြောကြရတယ်ဒါပေမဲ့တိုင်းသားပါတီကြီးပြောတဲ့ဖက်ဒရယ်ပုံပြီးပြည်ပြင်းတယ်လို့ကျွန်တော်အနေနဲ့ခံစားရတယ်အဲ့လွတ်တော်မှာဆိုရင်ပေါ့နော်ယူနီကောင်မယ်လုံးမလားဘိုက်ကောင်မယ်လုံးမလားပေါ့နော်လွတ်တော်နေရက်လုံးမလားအဲ့လွတ်တော်နေရက်ကိုအာနာဘလို့ပေးမလဲပေါ့နော်ပြီးရင်အခုလက်ရှိမြို့သားလွတ်တော်ရဲ့ဒီအာနာချင်းခွင်ရှာကဒီလွတ်တော်နဲ့ကျွန်တော်တို့ရှင်ကြည့်လိုက်တဲ့အခါမှာဆိုရင်တချို့ဥရိကျမ်းမှာပေါ့နော်ကျွန်တော်တို့အဲဒီ institution ရရှင်သူကဟိုနှိမ့်သွားတယ်လို့ဖြစ်သွားတယ်ဘာလို့ဆိုပြည်တော်စုမှာပေါ့နော်သွားပြီးတော့လုပ်တယ်ဆိုတော့အဲ့ဒါတွေကိုလည်းထောက်ပြလာရရအဲတော်တော်လေးရှိလာတယ်ပေါ့နော်ဆိုတော့ဒီဟာတွေကိုကျွန်တော်တို့ခြုံပြီးကြည့်လိုက်ရင်2010 2015 အဲ့မှာရှိတဲ့သင်ခန်းစာတွေကိုတိုင်းသားပါတီတွေကတော်တော်လေးအင်တင်ယူပြီးတော့ပေါ့နော်ဟိုအဲဒီလက်ရှိဒီ2008ထဲမှာပဲအအောင်မြင်မှုတွေရအောင်ပေါ့နော်တို့အဲဒီကိုယ့်ရဲ့ကိုစားပြုမှုပို့ပြီးတော့ကောင်းလာအောင်အဲတို့တော်တော်လေးဒီမူဝါဒပိုင်းပြုပြင်ပြီးတော့ပေါ့နော်အဲဒီ2020မှာဝင်ပြိုင်လာကြရဲဆိုတော့ဟိုအဲကျွန်တော်အနေနဲ့တွေ့ရတယ်ပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ဒုတိယပိုင်းလေးဆက်သွားခြင်းနဲ့ကဒုတိယပိုင်းကတော့ကျွန်တော်ဒီကျွန်တော်ပြီးခဲ့တဲ့တော့ပါဒီဖွဲ့စည်းပုံအခြေခံမှုတွေပြင်ဆင်ရေလောက်ဆောင်ကြရအောင်เนาะဆိုတော့အဲ့ဒီမှာဒီတိုင်းရင်းသားတွေနဲ့ပတ်သက်ပြီးတော့ပုံပြီးတော့မှတကယ်တမ်းအောင်ဖြစ်တဲ့ကိစ္စလည်းရှိတယ်เนาะဟိုဝေဖန်သုံးသပ်မှုတွေလည်းရှိတဲ့ကိစ္စကဒီပြည်နယ်တိုင်းဝန်ကြီးချုပ်တွေကိုခန့်အပ်ရေးပေါ့เนาะတိုင်းရင်းသားပြည်နယ်တော်တော်ရတဲ့အဲ့ဒီလိုကိစ္စမျိုးကလည်းဒီတော်တော်တွေမှာမအောင်မြင်ခဲ့တဲ့ကိစ္စမျိုးရှိတယ်ဆိုပြီးတော့ဝေဖန်လာရလည်းရှိတယ်ဆိုကြတော့လည်းပြန်ပြီးတော့မှဒီပုံမှာရှင်းလင်းပြောဆိုလာရလည်းရှိတယ်ပေါ့ဆိုတော့ဒီဟာကတော့ကျွန်တော်ဒီတိုင်းရင်းသားဒီမဲဆန္ဒနယ်ကမဲဆန္ဒပြည်သူတွေအနေနဲ့ဘလူးမျိုးဒီပေါ်မှာသဘောထားနိုင်ဘလူးတွတ်တရမှုရှိနိုင်တယ်ဗောဒီလိုဖြစ်တဲ့မျိုးတွေအဲ့တော့ဒီတွတ်တော်ပြီးခဲ့တွတ်တော်ကလုဆောင်ခဲ့တဲ့ကိစ္စတွေကဒီတိုင်းကမဲဆန္ဒနဲ့ပြည်သူတွေကိုဘလူးတွတ်တရမှုရှိစေနိုင်တယ်လေဗောဆိုတော့အရင်တော့ကျွန်တော်ဆရာမတော်သူကနာနာဆိုလို့သွင်းလင်းပေးစီခြင်းတယ်ကဒီပေါ်မှာလေ
ဟုတ်ကဲ့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီဟိုဥစ္စာပေါ့နော်ဒီတွတ်တော်မှာဆွေးနွေးကြတယ်အချိန်နဲ့ပြောကြတယ်ဒါမဲ့ NLD ရဲ့ရည်တည်ချက်ကတော့နော်တရားရခိုင်ရုံးပြုမှုပြည်စီမဟုတ်သေးဘူးအခု95ရာခိုင်နှုန်းပဲရသေးတဲ့အတွက်ကြောင့်เนาะဒါအချိန်မကျသေးဘူးလို့ဒါတော့ဟိုလောလောဆယ်ကျွန်မနားလည်ထားရပေါ့เนาะဒါလည်းဆိုတော့ကျွန်မကလည်းဟိုရင်းပေါ့ဒီဝင်ဆွေးနွေးရဲ့အထက်မှာတော့မပါဘူးပေါ့เนาะလေးလာကျွန်မတို့တောက်လျှောက်တော့လေးလာသုံးခန့်နေပါတယ်ဆိုတော့အဲ့လိုမျိုးအနေထားမျိုးတော့ရှိတယ်ဆိုတော့ဒီဟာကလည်းငိုတဲ့ကတော့ဒါ energy ထောက်ခံထားတဲ့အချက်ပဲလေဒီတိုင်းသားနေရာဒီမှာတိုင်းသားတွေကเนาะဟိုဥစားဖို့เนาะဒီဥဆောင်ဖို့เนาะလွှမ်းချုပ်ဖို့ဆိုတာတော့ဒါရှိရယ်သို့တော်လည်းအနေအထားတစ်ခုအရပေါ့เนาะကျမတို့ဒီလိုမျိုးဟို2008ဖွဲ့စည်းပုံအခြေအနေရပေါ့เนาะ25ရာခိုင်နှုန်းရှိနေသေးတဲ့အတွက်ကြောင့်ဒါကိုကျမတို့ကเนาะဆက်လက်ပြီးတော့ပေါ့เนาะဒီစုစုစည်းစည်းပဲအဲလုပ်ကြမယ်ဆိုတဲ့အနေအထားမျိုးလို့တော့ကျမသုံးသပ်မိပါလေ
ဟုတ်ကဲ့ကိုမတော်အောင်ဒီပေါ်မှာတက်ဆင်းနေပါပြီတိုင်းသားမဲဆန္ဒနယ်ကမဲဆန္ဒရှင်တွေအနေနဲ့ဒီပေါ်မှာဗားရများသူတို့ပေါ်မှာဗားရတွေ့တဲ့မှုရှိသွားစေနိုင်တယ်ပေါ့နော
်ဟိုအကျိုးတက်ရောက်မှုကတော့ဟိုကျွန်တော်တို့ပေါ့နော်အဲဒီမှာကျွန်တော်တို့ဟို NLD အနေနဲ့လည်းဒီမိုကရေစီစနစ်ဟိုတွားချင်တယ်ဆိုတော့ကျွန်တော်အနေနဲ့ဒါတံပြားမှုရှိပါဘူးသို့တော်လည်းဒီမှာလုံကြီးလုံဟန်ပေါ့နော်ဥမာအပြင်ဆိုရင်ကျွန်တော်တို့မျှော်လင့်တာကတော့2015မှာရခိုင်မှာဆိုရင်အဲဒီကြီးနယ်အဆင့်မှာအများဆုံးရတာကဒီရခိုင်ပါတီရရတာလေ။နောက်ဒီရှမ်းပြည်မှာဆိုရင်လည်းအဲ့လိုပဲပေါ့နော်။ရှမ်းပြည်မှာဆိုရင်တော့ဒါဒီခိုင်ပြူကပထမပေါ့။ဒုတိယက SNLD ပေါ့။ဆိုတော့အဲ့ကကြတော့အဲ့လိုမျိုးအနေအထားမျိုးမှာတော့အဲဘာပြောပြောကျွန်တော်တို့ကရှိတဲ့ institution ကအတက်ဝင်နေချင်တယ်။အဲကြီးနယ်မှာဒီနယ်ရဲ့ဒီလွတ်တော်တွေကဘာပြောပြောအဲဒီကြီးနယ် de facto ပေါ့နော်။ကျွန်တော်တို့ပြောချင်တာ de facto federal ပေါ့။အဲဒီ federal အဆင့်မဟုတ်ရင်တော့မှကျွန်တော်တို့ကအော်နိုင်ငံရေးအရပေါ့နော်ဖက်ဒရယ်ဘက်ကိုတွန်းအားပေးတဲ့အမျိုးဖြစ်စီချင်တယ်ဒါပေမဲ့ကျွန်တော်တို့အဲ့လိုမျိုးမဖြစ်ခဲ့ဘူးပေါ့နော်အဲ့မှာလဲကျွန်တော်တို့အဲကျွန်တော်တို့ညင်ချင်တဲ့ de facto federal ပုံစံပေါ့နော်အဲအဲ့ဒါကိုဒီဥဆောင်မှုကိုကျွန်တော်တို့မမြင်ခဲ့ရဘူးကျွန်တော်တို့ညင်ချင်တာကတော့ဟုတ်ပြီအဲဒီ26တက်ကအခုပြင်လို့မရဘူးပေါ့နော်ဒါပေမဲ့ကျွန်တော်တို့အဲ့မှာဒီဥပဒေဆိုတာကကျွန်တော်တို့က additional clause တွေထည့်လို့ရတယ်ဥပမာကျွန်တော်တို့အခုအဲတမဒရွေးကောက်တယ်ဒုတမဒတမဒရွေးကောက်ပွဲကဒုတမဒကိုကျွန်တော်တို့ကဒီ electoral college ပုံစံနဲ့ရွေးကြတာပဲလေမြို့သားလွတ်တော်တရားပြည်သူလွတ်တော်အတရားပေါ့နော်ဆိုတော့အဲ့လိုမျိုးပုံစံလဲကျွန်တော်တို့လုပ်လို့ရပါတယ်ဒီပြည်သူတွေအဲရွေးချယ်တင်မြောက်တဲ့ electoral college ကနေပြီးတော့လာတဲ့နော်အဲဒီဟိုအားကိုပေါ့နော်အဲဒီဝန်ကြီးချုပ်လောင်းကိုကျွန်တော်တို့ဒီပြည်နယ်လွတ်တော်ကနေပြီးတော့တင်လုပ်ပြီးတော့ပေါ့နော်ကျွန်တော်တို့တမဒကနေပြီးတော့နောက်ဆုံးဒီ approve လုပ်ပြီးတဲ့ပုံစံမျိုးပေါ့နော်အဲ့လိုမျိုးနီးစနစ်အရလုံးလို့ရပါရဲ့ဒါနဲ့ပေါ့နော်လုံးတည့်ရဲ့ဒီဟာကိုလုံးဝ ခါခါတီတီအဲ့လိုမျိုးပုံစံလှုပ်လိုက်တဲ့အခါကျတော့အဲဒီဘက်မှာကျတော့ဟိုဒီတိုင်းဒါဒီဘက်လောကမှာကျတော့အဟိုနားလဲတဲ့လူကတော့နားလဲပေးလိမ့်မယ်နားမလဲတဲ့လူကကျတော့သူတို့စိတ်စေတနာမရှိဘူးပေါ့နော်အဲ့လိုမျိုးပုံစံဖြစ်လာတယ်ပေါ့နော်ဒါလေးကတော့ကျွန်တော်နှစ်ဖက်ကိုမျှပြီးမြင်ကြည့်ရတယ်ပေါ့ကျွန်မတော
်တူမြေချက်လာဆင်းနေပြီပေါ့
ကျွန်တော်တို့အနေနဲ့ကတော့ဒီနှစ်ချက်တဲ့ပြင်ဆင်ရေးမှာဖာတွေ့ရလဲဆိုလို့ရှိရင်ဒီအထူးသဖြင့်ကျွန်မကဖွဲ့စည်းပုံပြင်ဆင်ရေးမှာနေပြီးတော့3ချိန်ချက်မနဲ့ဆွေးနွေးခဲ့တယ်ပေါ့နော်ဆိုပြင်ဆင်ဖို့အရာတွေမှာလေပုံမှန်တွေတင်ပြီးတော့ဆွေးနွေးခဲ့တာလည်းရှိတယ်အဲနောက်တစ်ခုကနေပြီးတော့ခြုံငုံပြီးတော့မှဒီတရားမျှတမှုကိုအခြေခံပြီးတော့မူဝါဒဆွေးနွေးခဲ့တာတွေရှိပါတယ်ဆိုဒီလိုမျိုးဆွေးနွေးခဲ့တဲ့အခါဘာတွေတွေ့ရလဲဆိုလို့ရှိရင်ဒီဖွဲ့စည်းပုံပြင်ဆင်ရေးဆောင်ရွက်တဲ့အခါမှာဒီအနာဒီကချမှတ်ထားတဲ့ဥပမာအမျိုးသားညီညွတ်စေရေးမှုပေါ့နော်ဒီအမျိုးသားညီညွတ်စေရေးမှုမှာနေပြီးတော့အမှန်တကယ်ပေါ်ဆောင်ခဲ့တာမတွေ့ခဲ့ရဘူးဆိုတော့တစ်ချက်ကဒီမှာထောက်ပြကြရရှိအဲ့ဒါဘာလဲဆိုလို့ရှိရင်ဒီ NLD အနေနဲ့တိုင်းရင်းသားတွေပေါ်မှာဒီအလုပ်လုပ်ဖို့ပြင်ဆင်တဲ့အခါမှာထိပ်ပိုင်းတွေကိုညှိနှိုင်းတိုင်ပင်ဆွေးနွေးတာဆွေးနွေးဖို့ဖိတ်ခေါ်တာမျိုးဒီဖွဲ့ဆွေးနွေးဖက်နိုင်ငံရေးဆွေးနွေးဖက်အနေနဲ့သဘောထားမှတ်ချက်မှုတွေမတွေ့ခဲ့ရဘူးအဲဘာကြောင့်လဲဆိုလို့ရှိရင်ဒီတိုင်းရင်းသားများနဲ့ဆွေးနွေးမဲ့ကော်မတီတရက်ဆိုတာဖိတ်ခဲ့တယ်အဲ့ကော်မတီမှာပါတဲ့ပုံစံတွေကိုကြည့်လိုက်ပါတကယ်တော့နိုင်ငံရေး level တန်းပေါ့နော်ဆွေးနွေးနိုင်တဲ့ပုံစံတွေမဟုတ်ဘူးလို့ကျွန်မအခိုင်အမာပြောရဲတယ်။ဆိုတော့ဒါကြောင့်မလို့နေပြီးတော့ဒီတစ်ချက်တည်းပြင်ဆင်ရေးမှာဟိုတက်တော်ဘက်ကလည်းပြင်ဆင်ကျင်တယ်။အတိုက်ခံပါတီလို့ပြောလို့ရတဲ့တက်ခံဖွံ့ဖြိုးရေးပါတီဘက်ကလည်းပြင်ဆင်ကျင်တယ်။ဒီပုံမှာကိုကြားလို့ရှိရင်တော့ NLD ကခုနလိုပြောသလိုဒါစောသေးတယ်ပေါ့နော်။ဆိုတော့ဒီဘက်ကပြင်ဆင်တဲ့အရာကိုဟိုဘက်ကစောသေးတယ်လို့ပြောလို့ရှိရင်အဲဒီဟိုဘက်ကပြင်ဆင်တဲ့အရာကိုလည်းဒီဘက်ကအချိန်မတန်သေးဘူးလို့သာအင်းင်းနေကြမယ်ခုံနေကြမယ်ရင်းနဲ့ငါးနှစ်ပြစ်သွားလို့ရှိရင်အဲ့ချိန်ခါမှာနှုတ်တော်ကဘလို့ဖြစ်သွားလဲဆိုတော့ဟိုတိုင်းရင်းသားတွေကနေပြီးတော့ဟိုလက်ပိုက်ကြည့်နေရတဲ့အခြေအနေပေါ့နော်ဘာလို့ဆိုတော့ကျမတို့ကလူနည်းစုဖြစ်တဲ့ခါကြလို့ရှိရင်အဲ့ပွဲတစ်ခုကိုကျမတို့ပြည်သက်အနေနဲ့ပဲမြင်ခဲ့ရတယ်ဆိုတော့ကျမတို့ဘလောက်ထိနိုင်ငံရေးစိတ်ဆန္ဒရှိပေမဲ့လည်းတကယ်အများစုအနိုင်ရထားတဲ့ဒီဥဆောင်ပါတီနဲ့ဥဆောင်ပါတီနဲ့တကယ်တမ်းဒီဖွဲ့စည်းပုံပြင်ဆင်ရေးကိုအဓိကအခရာကျတဲ့ percentage တခုယူထားတဲ့အဖွဲ့အစည်းတွေရဲ့ညှိနှိုင်းမှုကအင်မတန်အားနည်းခဲ့တာကိုတွေ့ရှိခဲ့ရတယ်
။ဒီနောက်ဆုံးပင်းကတော့ဒီ2020ဒီ2020ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မှကျွန်တော်အရင်ဒီကြားကာလမှာသုံးသက်တာသုံးသက်ကြတဲ့အခြေအနေရှိရတာ။အဲ့ဒါကဘာလဲဆိုတော့ကဒီ2020ရွေးကောက်ပွဲမှာတော့ဒီတိုင်းသားဒေသတွေမှာဒီမှာပါတီကြီးတွေကဟိုအရင်ကလောက်အနိုင်ရဖို့အရင်ကလောက်အသာရဖို့အခြေအနေရှိတော့ဆိုတော့လုံးဝမှုတွေရှိတယ်ပေါ့။ဟိုဒီပေါ်မှာကောဟိုဒီတိုင်းသားအနေနဲ့ဘလို့ဒီလည်းပေါ့ဒီသုံးသက်မှုတွေပေါ့ဒါဖြစ်နိုင်ချေရှိတာပေါ့ဟိုဘယ်ဖြစ်နိုင်ချေရှိတယ်ဆိုတော့2020အလွန်ဒီအခြေအနေကအခင်းချင်းကဘယ်လိုပြောင်းလဲဖြစ်လာနိုင်ချေရှိတယ်ပေါ့ဒါလေးကိုပြည့်ပြည့်စုံစုံကကိုမော်ထွန်းအောင်အရင်ဆုံးပြောပြပါဦ
းဟိုဒီညာနဲ့ပတ်သက်ပြီးတော့ပေါ့နော်ကျွန်တော်တို့နိုင်ငံရေးအတွေးခေါ်တွေကိုကျွန်တော်တို့အဥဆောင်ပြီးတော့ဒီလှုပ်ရှားတဲ့အပိုင်းမှာတော့ထင်ရှားပါတယ်ဒီသူတို့ပြင်ဒီတိုင်းသားနိုင်ငံရေးကောင်ဆောင်တွေနောက်တိုင်းသားအရေးပေါ့နော်လှုပ်ဆောင်နေတဲ့လူတွေကြားထဲမှာတော့ဒီတကယ်ငါးနှစ်တာမှာပေါ့နော်ကျွန်တော်တို့ဒီတိုင်းသားရေးဖက်ဒရယ်ရေးနဲ့ပတ်သက်ပြီးတော့တော်တော်လေးစိတ်ပြတ်သွားတဲ့အပိုင်းအရောကျွန်တော်တို့ရှိတယ်။ဒါပေမဲ့ကျွန်တော်တို့နိုင်ငံရဲ့ဒီပြဿနာပေါ့နော်အဲဒီ2008အခြေခံဥပဒေအဲရှိနေတဲ့ပြဿနာတစ်ခုရဲ့အဲနောက်တစ်ခုကကျတော့ကျွန်တော်တို့ဒီရေးချိန်ပေါ့နော်နိုင်ငံရေးရေးချိန်လို့ပြောရမယ့်ဟာတစ်ခုရဲ့နောက်တစ်ခုက data ကျွန်တော်တို့မှာအဲ့လိုမျိုးဟို survey data ပေါ့နော်ဒီ polling လုပ်တဲ့ဥစ္စာမျိုးတွေကျွန်တော်တို့ကတိကျမရှိဘူး။အဲ့တော့စိတ်ပိုင်းဆိုင်ရာခံစားမှုအရကတော့အဲဒီတိုင်းဒါပါတီတွေကဒီတိုင်းဒါပြည်နယ်တွေမှာအနိုင်ရနိုင်တယ်ကျွန်တော်တို့အခုဒီကယားမှာဖြစ်ခဲ့တဲ့ကိစ္စကိုကျွန်တော်တို့ကြည့်မယ်။အမွန်မှာဖြစ်ခဲ့တဲ့ကိစ္စကိုကြည့်မယ်။ရခိုင်မှာဖြစ်နေတဲ့ကိစ္စတွေကိုကျွန်တော်တို့ကြည့်မယ်။ဆိုရင်တော့တိုင်းဒါပါတီတွေအတွက်ပေါ့နော်ဒီစိတ်ပိုင်းဆိုင်ရာအရာပေါ့နော်အဲဒီထောက်ခံမှုတွေကတော့ဒါအတက်နေတယ်လို့ကျွန်တော်ပြောလို့ရတယ်။အဲကျွန်တော်ပြောနိုင်တာကတော့စိတ်ပိုင်းဆိုင်ရာအရာကတော့ကျွန်တော်တို့ဒီ influencer လို့ပြောနိုင်တယ်ပေါ့နော်ဒီနိုင်ငံရေးမှာ influencer လို့ပြောနိုင်တဲ့ဟာတွေရောပါတီတွေဘက်ကရောကတော့အဲဒီတိုင်းဒါပါတီဒီဒါခံပါတီတွေကိုအဲဦးစားပေးပြီးတော့ကိုယ်အတန်နဲ့ကိုပြောဖို့အပိုင်းကိုပုံပြီးအားတန်နေတာကတော့ကျွန်တော်တို့တွေ့ရတယ်။ဒါပေမဲ့ဒါကို backup လုပ်မဲ့ data ကတော့ကျွန်တော်တို့ November 6ရက်နေ့မှပဲကျွန်တော်တို့အတိအကျသိနိုင်မှာပေါ့နော်။ဒါကတော့ကျွန်တော်ရဲ့အယူအဆ။
Okay ကျွန်မဆုတောင်းဆန္ဒလာဆိုတစ်ချက်လောက်ဆင်းနေပြီပေါ့ဒီပေါ်က
Okay ကျွန်မလည်းပဲဆရာမောတွန်းအောင်လို့ပဲအတူတူပဲမြင်ပါတယ်။တော့ပြောရမယ်ဆိုလို့ရှိရင်တော့ဒီတိုင်းသားပါတီဘက်ကထောက်ခံအားပေးတာတွေမကူမတွေ့ရတယ်เนาะအဲ့ဒါကိုလည်းပဲဟိုအမားလို့ကျမမမြင်ပါဘူးเนาะဒါဟိုကျမတို့လည်းတိုင်းသားပါတီကိုအားပေးပါတယ်เนาะဆိုတော့ อะไรด้วยอะไรโซน่าทุกที่หมดเนาะลุงเหนื่อยบ่หนูจะจะจำมือเลยผู้บริโภคเพียรอะไรบ่เนาะอะไรเลยเว้ยเก้าเนี่ยเป็กูตัวเลยสวยเนาะถ้าจะมาลุจูสัวมาเลยจ้าลุงเหนื่อยอันนั้นไงยี่สิบวันจ้าไหมเนาะนั่นไงยี่มาจะจ้าไหมทำไมตะคู่เว้ยบ่เนาะโหยังส่งยาผู้รอลุงเหนื่อยเนี่ยส่งยาเจ้าลุงเหนื่อยบ่เนาะโห
มิวชิอะไรมิวชิลูกเชนอ่ะท่าตั้งแต่โมน่าขัดตัวตัวแต่สิ่งที่ว่าเนาะสุดรอโอ้ก้ามุเนี่ยจะเอาเลยมูพีเมลูเลยใช่ไหมมิวเลยมาเลย
โอเคใช่ไหมเดี๋ยวทุกเมนูนี้เราจะชอบวิสุนีไปบอกเลยเราคันยี่ห้อลุงเอรีเนี่ยยี่ห้อสกับพี่โอจีเลยเอ็มเอสแอนด์เนี่ยบิดูเรนเนี่ยยี่ห้อพี่โอเวเลยไอ้บอมมันเนี่ยเราจะมารู้ว่าในยี่ห้อโอ้สิ่งของตัวอะไรนั่นคือว่าทุกโมบิซิโก ไม่ยอมจีเลยเฉยๆพี่ตัวจ้าเลยแต่กูไม่จำเลยสุดเลยเฉยๆที่ตั้งยินดามาดังว่าที่เราเคยกูเสียใจยี่อันนี้วิโรแต่ชาวบ้านยินดาเรื่องเสียใจยี่เช่เอ็มยังยินเต้นเนี่ยบ่เนาะอู้มาอาเปียนเนี่ยวิโรจังว่าเราเคยบินเนี่ยมาชีเดเช่นเนี่ยกูแล้วมาแข่งในเดียเปียนที่ส่งวิญญาณตัวในเดือดตรงโบเลยตรงน้องเลยเอ็มพี่ลูกเชื่ออายุสั้นเนี่ยพี่เปียนมือเลยแต่อู้มาอาเปียนจะพูดยังไม่สุดเลยเฉยๆที่พี่เรื่องมาพี่ตัวเลย ไต้หวันอยู่ในวิโรเอเวนยูเลเฮียอสงฆ์ไต้ดาวิลูมิโอเสสันมุดีกูเลชิมาในวิโรดีวิดูว่าวิเชลัยเดอสุยาเลทเทมาพเชนเลยจมารุรักแห่งดีเนโกดีลูมิโอจะคู่อันนี้เนี่ยตั้งมาปีลูเชนสองเดือนเดอขามาลงเวนดีกูจุดเด่นเดอขามาในวิโรกูมาเจอเรื่องปงเซนเลยดิปโลมาติมิชิวรักแห่งในงานยี่กังสังเลยเนี่ยบ้านนี้ในส่วนนี้มุมมิชิเวเนโอควาจัสเสสันนามิโอเล อ่ะคุณสุรุษย์เองนั่นเนี่ยพี่จะเอาคราบเนี่ยชีวิตเราพี่จะเอาคราบตัวเราเป็นโลกที่ยามยาตามุ่งชีเลยในงานยี่โลกยี่โลกมียามในรูปเนาะยามในงานยี่ดิโมกราซีพิวเป็นจังเลยยี่มาจมารุรักแห่งดีเนี่ยฮะสู้แค่กูอุติลีเลยโลกยี่ดูเรียนยามสู้กับยี่ตัวลูกชิ้นยามดิโมกราซีพิวเป็นจังเลยยี่มาเลยสู้จู่เลยกูพี่เราชิลล่าในเนี่ยโลกประจำเลยสุรุษย์รักแห่งดีเนี่ยฮะเลยเลชิมามีมาในงานเด็กกับพี่เนี่ยจะพูดชีเด็กจะจำรู้ได้ยามยาตาจะเส้นสัมบ
ဝင်ဆွေးနွေးပေးကြတဲ့ကျမတော်သုဒ္ဓနာဟာဆုကိုမောထွန်းအောင်ကျမတော်ထုမေတို့ကိုကျေးဇူးတင်ကြောင်းပြောလိုပါတယ်ဗျာအားလုံးပဲကျေးဇူးပါခင်ဗျာ
ဒီနေ့ညဘက်အတွက်သတင်းပတ်ဆိုင်ကဏ္ဍတွေနားဆင်ကြရပြီးတဲ့နောက်အခုဆက်ပြီးသတင်းအချင်းချုပ်ကိုပြောပြပါမယ်။အာဖဂန်နစ္စတန်နိုင်ငံမှာအယ်ကိုင်ဒါအဖွဲ့ရဲ့အင်အားနဲ့လွန်မှုမှုပေါ်အမေရိကန်ပြည်ထောင်စုကရှော့တွေ့ရတဲ့ပတ်သက်ပြီးစိုးရိမ်မှုတွေတိုးလာနေပါတယ်။အယ်ကိုင်ဒါအဖွဲ့ဟာအကြိမ်မောများစွာထိုးနှက်ဖြိုခွဲခံခဲ့ရပေမဲ့အာဖဂန်နိုင်ငံတွင်းမှာအခိုင်အမာခြေကိုယူထားနိုင်စေတယ်လို့အာဖဂန်တာဝန်ရှိသူတွေနဲ့အကြမ်းဖက်ဝါဒတိုက်ချက်ရည်နိုင်ငံကတာဝန်ရှိသူတွေကသတ်မှတ်ထားပါတယ်။သမ္မတဒေါ်နယ်ထရမ့်ဟာတောက်ကြနေတုန်းကဖလော်ရီဒါပြည်နယ်ဖို့မိုင်ယာစ်မြို့မှာမဲဆွယ်ခွဲလုပ်ခဲ့ပါတယ်။ဖလော်ရီဒါပြည်နယ်ဟာတကြီးရွယ်ဦးမဲဆန္ဒရှင်တွေအများဆုံးရှိတဲ့ပြည်နယ်တစ်ခုဖြစ်တာကြောင့်အဲ့ဒီမဲဆန္ဒရှင်တွေကိုရည်ရွယ်မဲဆွယ်တဲ့အနေနဲ့လက်ရှိကိုဗစ်ကာယောဂါဘေးကနေသူတို့ကိုအကောက်အွယ်ပေးသွားပါမယ်လို့သမ္မတထရမ့်ကပြောပါတယ်။နောက်ဆုံးကြောက်ယူထားတဲ့လူသဘောထားစစ်တမ်းတွေမှာတော့ဒီမိုကရက်သမ္မတလောင်းဂျိုးဘိုင်ဒန်ကသမ္မတဒေါ်နယ်ထရမ့်နဲ့အသက်65နှစ်နဲ့အထက်မဲဆန္ဒရှင်တွေရဲ့ထောက်ခံမှုကိုပူရထားပါတယ်။မြန်မာအင်ဂျင်ထိုင်းနိုင်ငံမှာဒလာကျော်အတွင်းပထမဆုံးအကြိမ်ဖြစ်ပြည်တွင်းမှာတင်ကိုဗစ်ရောဂါပိုးကူးစက်သူ2ဦးတွေ့ရတဲ့အကြောင်းကိုဗစ်ရောဂါဆိုင်ရာထိုင်းဌာနကဒီနေ့ထုတ်ပြန်ပါတယ်။ကိုဗစ်ကူးစက်မှုမြင့်တက်နေတဲ့မြန်မာနိုင်ငံနဲ့နယ်စပ်ထိုင်းဘက်ခြမ်းမာနေထိုင်တဲ့မြန်မာနိုင်ငံသား2ဦးဗိုင်းရပ်စ်ကူးစက်ထားတယ်ဆိုတာတွေ့ရတဲ့အကြောင်းလည်းထိုင်းတာဝန်ရှိသူတွေကထုတ်ပြန်ထားပါတယ်။ဆန္ဒပြပွဲတွေကိုထိန်းချုပ်ဖို့အရေးပေါ်အခြေအနေကြီးညာထားတဲ့ထိုင်းနိုင်ငံမှာဒီမိုကရေစီရဲထောက်ခံတဲ့လူထောင်ပေါင်းများစွာဟာဒီကနေ့မှလည်းဗန်ကောက်မြို့နေရအတော်များများမှာဆန္ဒပြခဲ့ကြပါတယ်။ထိုင်းဆိုရကိုငြိမ်းချမ်းစွာကန့်ကွက်ဆန္ဒပြသူတွေကိုအာဏာပိုင်တွေကပေါ့ကြံနေညမှာအင်အားသုံးဖြိုခွဲခဲ့ပြီးတဲ့နောက်လူတောင်းနဲ့ချီပြီးထပ်ဆန္ဒပြကြတာပါ။ထိုင်းအဓိကရုပ်နေနေရဲတွေကမိသားပိုက်တွေတုံပြီးဆန္ဒပြသူတွေကိုဖြိုခွဲတာမှာဆန္ဒပြပွဲမှာပါဝင်သူတွေကိုတိရပြီးတော့နောက်ပိုင်းမှာဖမ်းဆီးအရေးယူနိုင်အောင်အပြာရောင်အရေးတွေနဲ့ထိုးဖျန်းနှိမ်ငင်းခဲ့ပါတယ်။အော်တိုဘလ18ရက်စနေညအတွက် VOA စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။VOA စီစဉ်တွေကိုအားပေးနှားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာညပါ။ဘေးပြဝေးကွာပြီးကျန်းမာပျော်ရွှင်ကြပါစေ။ကျွန်တော်ကြော်ကြော်သိမ်းပါခင်ဗျာ
This program has come to you from the Voice of America, Washington.